Voice of America in Burmese.
မြန်မာ့ကျမ်းမာသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2019ခုနှစ်အောက်တိုဘာလ22ရက်အင်္ဂါနေ့ညပိုင်း 9:20 နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်လွှင့်နေပါပဲရှင်ကျမနောင်လာပါခုညပိုင်းအစီအစဉ်တွေတာဝန်ယူသိဆက်တော်မှာပါ
ကျမအေးတနာကြပါရှင်။ဆီးရီးယားအရှေ့မြောက်ပိုင်းမှာကတ်စတက်ဖွဲ့တွေနဲ့ဆီးရီးပဋိပက္ခဖြစ်နေတဲ့တူရကီနိုင်ငံရဲ့သမ္မတဆီးရီးယားမြောက်ပိုင်းပြဿနာကိုဆွေးနွေးဖို့အတွက်ရုရှားနိုင်ငံကိုရောက်ရှိနေပြီးတော့ရုရှားသမ္မတနဲ့တွေ့ဆုံခဲ့ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာတော့ဧကရာဇ်ဘုရင်သစ်ဒီကနေ့ပဲဗိသိက်ခံနန်းတက်ပွဲကျင်းပခဲ့ပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေဒီညပိုင်းကြားရဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပါရှင်။ရခိုင်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့အေအေရခိုင်တပ်ဖွဲ့ကြားလှတ်တလို့အချိန်မြင့်ဖြစ်ပွားခဲ့တဲ့တိုက်ပွဲသတင်းနဲ့ပတ်သက်ပြီးကြားရဖို့ရှိတာကတော့
ဒီကိုပြနေမှာဒီမနက်ဖြန်ကကနေနေ့ည7:00နာရီလောက်ဒီရောင်းဦးကနေလက်ကရွာမှာတိုက်ပွဲအပြင်းထန်ဖြစ်တာပေါ့အဲ့ဒီတိုက်ပွဲမှာ
အေအေတပ်ဖွဲ့ပြောခွင့်ရသူခိုင်တူခါပါရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါဒါအပြင်ရခိုင်လူထုကိုစစ်တပ်ကဖမ်းဆီးစစ်ဆေးမှုတွေရှိနေတဲ့အတွက်ရခိုင်လူထုတွေစိတ်ပူပင်တော့ကရောက်နေကြတဲ့အကြောင်းနဲ့နိုင်ငံသဘောတူစာချုပ် MOU နဲ့ထိုင်းမှာအလုပ်ကင်နေကြတဲ့မြန်မာအလုပ်သမားတွေအခက်အခဲပေါင်းစုံနဲ့ရင်ဆိုင်နေရတဲ့အတွက်နေရပြန်နေကြတဲ့တင်းကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီးကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဘက်ထိတ်တဲ့ရောက်တင်းတွေကိုမအေးသနာကျော်နဲ့မခင်ဖြူတွေတို့ကပြောပြပေးကြပါအောင်ရှင်။
ဆီးရီးယားရှေ့မြောက်ပိုင်းမှာကတ်တပ်ဖွဲ့တွေနဲ့ဆီးရီးပဋိပက္ခဖြစ်နေတဲ့တူရကီနိုင်ငံရဲ့သမ္မတရီဂျစ်ဒိုင်ယစ်အာဒိုဝမ်ကဆီးရီးယားမြောက်ပိုင်းပြဿနာအကြောင်းဆွေးနွေးဖို့အတွက်ရုရှားနိုင်ငံကိုရောက်ရှိနေပြီးတော့သမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့ပါတယ်။လောလောဆယ်အမေရိကန်နဲ့သဘောတူညီမှုရယူထားတဲ့အပြစ်ခတ်ရက်စဲရေးမကြခင်နိုင်ပိုင်းတွင်မှပြည့်ပြည့်သွားတဲ့အခါမှာသူတို့ရဲ့ Peace Spring ငင်းချင်းရဲ့ຫນွေဦးဆိုတဲ့စစ်စင်ရေးကိုပြန်စတင်ပြီးတော့ကတ်တပ်ဖွဲ့တွေကိုတိုက်ထုတ်မယ်လို့မစ္စတာအာဒိုဝမ်ကဒီကနေ့ပဲပြောထားတာပါ။ရုရှားနဲ့နိုင်ငံအရေးဆွေးနွေးမှုတွေပြုလုပ်ရအောင်မစ္စတာအာဒိုဝမ်ဟာဒီကနေ့ပဲရုရှားနိုင်ငံပင်လယ်နဲ့ကမ်းခြေပန်းဖြေမြို့ဖြစ်တဲ့ဆိုချီကိုရောက်ရှိသွားတာဖြစ်ပါတယ်။ဒေတာရင်တူရကီရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သမ္မတပူတင်ကပို့ပြီးတော့တည်ကျင်တယ်လို့သူတို့နှစ်ဦးဆွေးနွေးပွဲမတိုင်မီမှာပဲရုရှားအစိုးရပြောခွင့်ရသူဒမီထရီဘက်စကော့ဖ်ကပြောပါတယ်။ဆီးရီးယားနယ်စပ်တူရကီတပ်ဖွဲ့တွေချထားဖို့အတွက်ဆိုရင်တော့ဆီးရီးယားအစိုးရရဲ့ခွင့်ပြုချက်ရယူဖို့လို့ပြီးတော့ဒီကိစ္စနဲ့ပတ်သက်လို့တူရကီနဲ့ဆီးရီးယားအစိုးရဆွေးနွေးညီနိုင်ကြဖို့ရုရှားဘက်ကမျှော်လင့်နေဆိုတာမျိုးမစ္စတာဘက်စကော့ဖ်ကပြောတော့ပါတယ်။ခေါင်းဆောင်တို့ရဲ့အစည်းအဝေးအတွင်းမှာလည်းတူရကီနဲ့ဆီးရီးယားဆွေးနွေးညီနိုင်မှုလိုတယ်ဆိုတာကိုသူတို့အလေးပေးပြီးပြောသွားခဲ့တာပါ။အခုဖြစ်နေတဲ့ဆီးရီးပြည်ပခါမှာနေဆက်ကနေ Cuts YPG တပ်ဖွဲ့တွေစုခွာနိုင်အောင်လို့တူရကီကနေဆက်ဖြတ်ကျော်စစ်စင်ရေးတွေကို9ရက်ရပ်ဆိုင်းထားဖို့သဘောတူထားတာဒီကနေ့အင်္ဂါနေ့ Greenwich စံတော်ချိန်ည9နာရီမှာတက်တန်းကုံဆုံမှာဖြစ်ပါတယ်။ Cuts တွေရဲ့YPG တပ်ဖွဲ့တွေဘေကင်းရှင်းရည်နယ်မြေတက်မှတ်ခြင်းနဲ့အစီရိယအရှိမြောက်ပိုင်းနယ်စပ်တစ်လျှောက်နယ်မြေကနေထွက်ခွာရမယ်လို့တူရကီကပြောထားပါတယ်ရှင်
။အမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူတို့အကြောင်းစုံစမ်းစစ်ဆေးပေးဖို့ယူကရိန်းစိုးရောက်ကိုဖိအားပေးပြီးယူကရိန်းကိုပေးမဲ့အမေရိကန်ရဲ့အကူအညီတွေကိုသမ္မတဒေါ်နယ်ထရမ့်ကဆိုင်ငံ့ခဲ့တဲ့ကိစ္စနဲ့သမ္မတကိုရေးယူဖို့အောက်လွတ်တော်ဒီမိုကရက်အမတ်တွေကစုံစမ်းစစ်ဆေးနေတာမှဒီကနေ့မှာတော့ယူကရိန်းဆိုင်ရာအမေရိကန်တန်အမတ်ဟောင်းတွတ်တမမေးမြန်းစစ်ဆေးခံပါလိမ့်မယ်။သမရအင်ဖြူတော်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့စိုးရင်ချောင်းကိုတခြားအစိုးရအရာရှိတချို့နဲ့စာရေးသားဆက်သွယ်ပြောကြတာနဲ့ပတ်သက်လို့ယူကရိန်းဆိုင်ရာအမေရိကန်တန်အမတ်ဟာဝီလျံထေလာကိုဒီကနေ့လွှတ်တော်အမတ်တွေကမေးမြန်းစစ်ဆေးကြမှာပါ။နိုင်ငံရေးလှုပ်ရှားမှုတစ်ခုအတွင်းယူကရိန်းကိုပေးမဲ့လုံခြုံရေးဆိုင်ရာအထောက်ပံ့တွေကိုဆိုင်းငံ့တာဟာမိုက်မဲရကြတဲ့အကြောင်းတန်အမတ်ဟောင်းထေလာကအစိုးရအရာရှိတချို့ကိုစာရေးသားခဲ့တာပါ။လာမယ့် 2020 အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်လာနိုင်ခြေရှိနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ယူကရိန်းမှာလှုပ်လှုပ်ခဲ့တဲ့မစ္စတာဘိုင်ဒန်ရဲ့သားဖြစ်သူတို့အကြောင်းကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုသမ္မတထရမ့်ကဇူလိုင်လ25ရက်နေ့တုန်းကဖုန်းဆက်သွဲစကားပြောခဲ့တာနဲ့ပတ်သက်ပြီးတော့စိုးရိမ်တဲ့အကြောင်းထောက်လှမ်းရေးအရာရှိဟောင်းတဦးကစုံစမ်းစစ်ဆေးရေးမှုချုပ်ကိုတိုင်ကြားခဲ့ရာကနေသမ္မတရဲ့လှုပ်ရက်အတွက်ဒီစုံစမ်းမှုတွေကိုတော့ဒီမိုကရက်အမတ်တွေဦးဆောင်ပြီးတရားဝင်စတင်ဆောင်ရွက်လာခဲ့တာပါ။ပင်တဂွန်စစ်ဌာနချုပ်ရဲ့ရုရှားနဲ့ယူကရိန်းဆိုင်ရာမူဝါဒချမှတ်မှုတွေမှာပါဝင်ခဲ့တဲ့ဒုလက်ထောက်ကာကွယ်ရေးဝန်ကြီးလော်ရာကူပါလည်းမနက်ပြန်ပုတ်ထူးနေကြရင်အခုကိစ္စနဲ့ပတ်သက်ပြီးတော့ပဲလွှတ်တော်မှာစစ်ဆေးမေးမြန်းခံရမှာဖြစ်ပါတယ်ရှင်။
EU ဥရောပတမက္ခကနေပြီးဗြိတိန်နိုင်ငံထွက်ခွာဖို့ဗြိတိရှ်ဝန်ကြီးချုပ် Boris Johnson တင်သွင်းတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဒီကနေ့ဗြိတိရှ်အောက်လွှတ်တော်မှာအရေးကြီးတဲ့မဲခွဲဆုံးဖြတ်မှုတစ်ခုလုပ်ဖို့ရှိပါသေးတယ်။ နေ့နေ့ပိုင်းမှာဥရေပြုအမတ်တွေကမစ္စတာဂျွန်ဆန်တင်သွင်းထားတဲ့စာမျက်နှာ135မျက်နှာပါရုပ်သိမ်းရေးသဘောတူညီချက်မူကြမ်းကိုအတည်ပြုပေးရမှာဖြစ်ပါတယ်။အဲဒါဆိုရင် EU ကနေနှုတ်ထွက်တဲ့သဘောတူညီချက်ကမူအားဖြင့်အတည်ဖြစ်သွားပါမယ်။အဲဒီလိုမျိုးအတည်ပြုလိုက်နိုင်ရင်တော့ဒါကဥပဒေဖြစ်နေမြန်မြန်ဆန်ဆန်နဲ့၃ရက်အတွင်းမှာတရားဝင်အတည်ပြုဖို့အတွက်နောက်ထပ်ဥပဒေမူကြမ်းကိုမဲခွဲဆုံးဖြတ်ရမှာပါ။ဗြိတိန်နိုင်ငံ EU ကလည်းနှုတ်ထွက်ဖို့စီစဉ်ထားတဲ့အတိုင်းနောက်သတင်းပတ်ကြာသာရင်းနဲ့မတိုင်မီမှာမဲခွဲဆုံးဖြတ်တာဥပဒေကိုပြဋ္ဌာန်းတာတွေလုပ်ဖို့အစိုးရမှာအချိန်လုံးလုံးလောက်ရှိရလားဆိုတာမရှင်းလင်းပါဘူး။ပြီးခဲ့တဲ့ကြာသာရင်းတွေကတော့နှုတ်ထွက်ရေးသဘောတူညီမှုတစ်ခုကိုမစ္စတာဂျွန်ဆန်ကတခြား EU 28နိုင်ငံနဲ့မထစ်မှတ်ပဲရယူနိုင်ခဲ့ပေမဲ့လေဗြိတိန်နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်တွေကိုတခြားညှိနှိုင်းပြီးတော့သူတို့အတည်ပြုရမယ့်ဥပဒေအတည်မပြုမနိုင်မချင်းမစ္စတာဂျွန်ဆန် EU ခေါင်းဆောင်တွေနဲ့ရယူထားတဲ့သဘောတူညီချက်ကိုထောက်ခံကြောင်းမဲခွဲဆုံးဖြတ်ဖို့လွှတ်တော်ကဆိုင်ငံ့ထားခဲ့ပါတယ်။ပြီးတော့ဗြိတိန်နှုတ်ထွက်မှုကိုဇန်နဝါရီလကုန်ထိရွှေ့ဆိုင်ပေးဖို့ EU ခေါင်းဆောင်တွေစီကိုမစ္စတာဂျွန်ဆန်ကိုစေခိုင်းတဲ့ဆုံးဖြတ်ချက်တစ်ခုချခဲ့ကြပေမဲ့မစ္စတာဂျွန်ဆန်ကဒါကိုသဘောတူလက်မှတ်ထိုးမပေးပါဘူး။သူဒီလိုရဲရှိတိုင်းတော်ကိုသဘောမတူဘူးဆိုတဲ့စာတစောင်ကိုပဲလက်မှတ်ထိုးပြီးတော့ပို့ခဲ့ပါတယ်။ဗြိတိန်အမတ်တွေကတော့ EU ကိုနှုတ်ထွက်ရမှာတခြားဥရောပနိုင်ငံတွေနဲ့သဘောတူညီမှုရယူပြီးတော့နှုတ်ထွက်မလား၊မယူဘဲနဲ့နှုတ်ထွက်မလား၊ဒါမှမဟုတ်ရင်လည်းလူထုဆန္ဒခံယူပွဲတစ်ခုထပ်ပြီးတော့ကျင်းပမလားဆိုတာအခြေတင်ဆွေးနွေးနေကြပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကန်တက်စ်ပြည်နယ်ကရဲလုံခြုံရေးစခန်းတစ်ခုကိုတာလီဘန်လက်နက်ကန်တွေကစီးနင်းဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ရဲဝင်တန်း18ဦးသေဆုံးပြီးအတော်များများဒဏ်ရာရခဲ့တဲ့အကြောင်းနိုင်ငံမြောက်ပိုင်းအစိုးရအရာရှိတွေကပြောပါရယ်မတိမငိမ့်ဖြစ်နေတဲ့ကန်တက်စ်ပြည်နယ်အလီအဘတ်ခရိုင်မှာမနေ့ညနေပိုင်းကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုအတွင်းရဲစခန်းတာဝန်ကလည်းသေဆုံးသွားတဲ့အကြောင်းအမည်မဖော်လိုတဲ့ဒေသဆိုင်ရာအရာရှိတဦးက VOA ကိုပြောပါရယ်ဒီတိုက်ခိုက်မှုဖြစ်ခဲ့တဲ့ဆိုတာကိုပြည်နယ်ရဲဌာနပြောခွင့်ရအင်းနမူတင်ရာမာကလည်း VOA ကိုအတည်ပြုပြောပါတယ်ဒါပေမဲ့အသေးစိတ်ကိုတော့မပြောပါဘူးတာလီဘန်အဖွဲ့ပြောခွင့်ရဇာဘီဟူလာမူချဟစ်ကတော့ဒီတိုက်ခိုက်မှုကိုသူတို့အဖွဲ့ကလုပ်ခဲ့တဲ့အကြောင်းနဲ့စခန်းကိုမသိခင်အပြန်အလှန်တိုက်ခိုက်မှုအတွင်းမှာအာဖဂန်ရဲဝန်တန်း20သေဆုံးသွားခဲ့တယ်လို့လည်းပြောပါတယ်အာဖဂန်မြောက်ပိုင်းနဲ့ကဘူးမြို့တော်တွေကိုအလွယ်တကူဆက်သွယ်သွားလာနိုင်ပြီးမဟာဗျူဟာရရေးပါတဲ့လမ်းကြောင်းပေါ်မှာတည်ရှိတဲ့ကန်ဒက်စ်မြို့ကနေရာအတော်များများကိုတာလီဘန်အဖွဲ့ကထိန်းချုပ်ထားတာဒါမှမဟုတ်ရင်လည်းထိန်းချုပ်ဖို့ကြိုးစားနေတာပါကန်ဒက်စ်ပြည်နယ်မြို့တော်ကန်ဒက်စ်မြို့ဟာဆိုရင်တိမကြခင်နှစ်တွေတုန်းကတာလီဘန်တွေလက်ထဲကိုနှစ်ကြိမ်ကျရောက်ခဲ့ဘူးတလို့အမေရိကန်ရဲ့လေကြောင်းအကူအညီနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကပြန်လည်သိမ်းယူထားခဲ့တာဖြစ်ပါတယ်ရှင်
အန္တရာယ်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9300များလိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းဒိုမီတာ190 kHz 1505နဲ့ပြောထုတ်လွှင့်ပေးနေပါတယ်ရှင် VOA American တန်ကနေပြောဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာအေဂရစ်ဘရီယန်တစ်ဒီကနေ့ဘိသိက်ခံနန်းတပွဲကျင်းပခဲ့ပါတယ်။ Emperor နန်းတော်မှာကျင်းပတဲ့ဘိသိက်ခံခန္ဓာမှာဘုရင် Naruhito ကမင်းတို့ရဲ့ဂတိကိုယ်တွေကိုဖတ်ကြားခဲ့ပြီးတော့နိုင်ငံရဲ့ပြရုပ်ဖြစ်နေရောပြည်သူတွေရဲ့စီးလုံးမှုတွေရောသူလိုက်နာရမယ့်တာဝန်တွေကြည်ပြွန်စေရပါမယ်လို့ဂတိပြုသွားခဲ့ပါတယ်။ခတ်တူလိုပဲကျင်းပတဲ့ဘိသိက်ခံခန္ဓာကိုတော့ဝင်းကြီးချုပ်ရှင်စိုအာဘဲကဂုံပြုစကားပြောကြားပြီးတော့တက်တော်တတောင်းရှိပါစေလို့အဓိပ္ပာယ်ရတဲ့ဗန်ဆိုင်ဆိုတဲ့စကားကိုဝင်းကြီးချုပ်ဦးဆောင်ပြီးတော့ပရိသတ်က၃ချိန်ဟစ်အော်ဆူတောင်းပေးပြီးတော့အဆုံးသတ်ခဲ့ပါတယ်။ဗြိတိရှအင်ရှေ့ဆန်ဝေလာမင်းသားချားလ်စဘာဝင်နိုင်ငံတော်ကအကြီးအကဲတွေတော်တော်များများဒီခန္ဓာကိုတက်ရောက်ခဲ့ကြပြီးတော့မြန်မာနိုင်ငံကအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုလည်းဒီခန္ဓာမှာတွေ့ရပါတယ်။ဒီဂျပန်နိုင်ငံမှာအေဂရစ်ဘရင်တင်တဲ့မိဖုရားနန်းတက်တဲ့အထိုင်းမှဖြစ်တဲ့ဂျပန်လူထုအတွက်ဂုဏ်ယူပါကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတဝင်လွှာပေးပို့ခဲ့ပါတယ်။အမေရိကန်နဲ့ဂျပန်ပြည်သူအချင်းချင်းကြားယင်းနှစ်ချစ်ချင်မှုကအခိုင်အမာဆုံးဖြစ်နေချိန်မှာဒီအခမ်းအနားကျင်းပခြင်းလည်းဖြစ်တယ်လို့သူပေးပို့တဲ့စာရင်းမှာပါရှိပါတယ်။ဂျပန်မှာကနှစ်ပေါင်း40မင်းလောက်ပြီးတော့အုပ်ချုပ်လာခဲ့တဲ့ဘရင်မင်းမြတ်အကီဟီတိုအသက်အရွယ်ကြီးရင်လာပြီးတော့နာမကျန်းဖြစ်လာလို့တက်တော် 85 နှစ်မှာနန်းဆွတ်လိုက်တာမလို့ဘုရင်နာရူဟီတိုကမေလာကလေးကဘုရင်အရိုက်ရာကိုဆက်ခံခဲ့တာဖြစ်ပါတယ်။အခုဘုရင်နာရူဟီတိုကဂျပန်တမိုင်းမှာအခုနှစ်ပေါင်း200အတွင်းပထမဦးဆုံးဘိသိက်ခံတဲ့ဧကရစ်ဘုရင်ဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုဟာမလိုလားအပ်တဲ့ကုန်သွယ်ရေးစစ်ပွဲဖြစ်အောင်လုပ်နေတာကြောင့်တရုတ်နိုင်ငံဘက်ကလည်းကိုယ့်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့လိုအပ်တဲ့တုံ့ပြန်မှုတွေလုပ်သွားမယ်အကြောင်းတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ကြီးကဒီကနေ့ပြောဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဘန်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာအဲ့ဒါလိုပြောသွားတာပါ။အမေရိကန်သမ္မတအင်ပီရိုရဲ့ကုန်သွယ်ရေးအကြံပေးပီတာနာဗာရိုကသူ့ရဲ့စာအုပ်တွေထဲမှာတရုတ်ဆန့်ကျင်ရေးစီးပွားရေးပညာရှင်နာမည်တစ်ခုလှုပ်ကြံဖန်တီးပြီးတော့ရေးသားခဲ့တာကြောင့်တန်တော်ဖြစ်ရတဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်ဒီလိုရေးသားမှုတွေဟာလိင်ညာမှုတွေပေါ်အခြေခံတဲ့မူဝါဒတွေဖြစ်လာစေတာကြောင့်အန္တရာယ်ရှိပြီးမိုက်မဲရကြတယ်လို့ဝန်ကြီးကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ကပညာရေးစာဆောင်တစ်ခုမှာအင်ပီရိုကုံသွယ်ရေးအကြံပေးနာဗာရိုကရွန်ဗာရာဆိုတဲ့စီးပွားရေးပညာရှင်နာမည်တစ်ခုကိုဖန်တီးပြီးတော့ရေးသားခဲ့တာပါဩစတြေးလျတပ်သူကပေါမောက်ခတူရဲ့အဆိုအရနာဗာရိုဟာသူ့ရေးခဲ့တဲ့တခြားစာအုပ်6အုပ်မှာလည်းဒီနာမည်ကိုအကျိတ်များစွာသုံးခဲ့ပေမဲ့လို့ဒီနာမည်နဲ့စီးပွားရေးပညာရှင်တယောက်မှမရှိဘူးလို့ပြောပါတယ်နာဗာရိုကတော့သူ့သုံးခဲ့တဲ့နာမည်ဟာအပျော်တက်တက်ကလောင်နာမည်တစ်ခုအနေနဲ့သုံးခဲ့တာဖြစ်ပြီးတကယ်ဖြစ်ပျက်ကိုပြောတာမဟုတ်ဘဲဖျော်ဖြေရေးတက်တက်အတွက်သုံးခဲ့တာလို့ညညာချက်ထုတ်ပြန်ပြောထားပါတယ်ရှင
်မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်ဟာမလေးရှားဆိုရပိုင်း 1MDB ရင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးကနေပြီးတော့ပတ်စံတွေကိုအလွဲသုံးစားလှုပ်ရှားယူနိုင်အောင်လို့တခြားအစနစ်တကျအကွက်ချပြီးတော့လုပ်ခဲ့တယ်လို့အစိုးရရှေ့နေတွေကဒီကနေ့ပဲတရားရုံးမှာရှောက်လဲကျက်ပေးသွားပါတယ်။ဒီအမှုရဲ့ပထမဦးဆုံးတရားခွင်ကိုရှေ့ဆက်တက်မတက်တရားသူကြီးကဆုံးဖြတ်ဖို့စဉ်းစားနေတာဖြစ်ပါတယ်။ဒီအရှုပ်တော်ပေါ်မှာပါပြီးတော့မနစ်ကပဲရာထူးကနှုတ်ထွက်သွားရတဲ့ဝင်းကြီးချုပ်ဟောင်းရဲ့ရှင်းနေအဖွဲကတော့တရားရုံးမှာတင်သွင်းတဲ့အချက်လက်တွေကမစ္စတာနာဂျစ်အပြစ်ရှိတယ်ဆိုတာကိုတက်တည်မပြနိုင်ဘူးဆိုပြီးပြန်ချေပါပါတယ်မစ္စတာနာဂျစ်ကရာထူးကဖယ်ရှားခံပြီးရတဲ့နောက်မှာတော့တခြားဆွဲချက်တွေတော်တော်များများနဲ့လည်းတရားဆွဲခံထားရပြီးတော့ပြီးခဲ့တဲ့ April လကတော့ 1MDB ကုမ္ပဏီနဲ့ပတ်သက်တဲ့ပထမဆုံးတရားခွင်မှာတရားရင်ဆိုင်ရပါတယ်အစိုးရရှေ့နေတွေကတော့ဒီအမှုကိုတရားရုံးပြောင်းပြီးတော့ကြားနာပေးဖို့လျှောက်ထားခဲ့ကြပါတယ်။ဘာကြောင့်ဒီလိုတရားရုံးပြောင်းဖို့လျှောက်ထားရလဲဆိုတာအကြောင်းပြချက်မပေးပေမဲ့လည်းအခုလိုမျိုးအထက်တရားရုံးကိုပြောင်းခိုင်းတာမျိုးကဒီအမှုဘလောက်ကြီးလဲဆိုတာကိုပြသနေပါတယ်ရှင်
။လာမယ့်2022ခုနှစ်ကမ္ဘာဖလားဘောလုံးပွဲခြေစစ်ပွဲတွေမှာပါဝင်ရှင်ပြိုင်နေတဲ့မြန်မာဘောလုံးလက်ရွေးစင်အသင်းအတွက်နီးပြချုပ်တဲ့အဖြစ်အန်တိုနီဟေးကိုခန့်အပ်လိုက်ပါတယ်။မြန်မာလက်ရွေးစင်အသင်းရဲ့အရင်နီးပြချုပ်မီယိုဒရက်ရာဂျူလိုဗစ်နဲ့နှစ်ဖက်သဘောတူစာချုပ်ကိုဖျက်ပြီးမစ္စတာဟေးကိုနှိပြချုပ်တင်ခတ်လိုက်တာပါအသက်49နှစ်ရှိပြီဖြစ်တဲ့ဂျာမနီနိုင်ငံသားဟေးဟာလမ်နွန်လက်ရွေးစင်အသင်းမန်နေဂျာဟောင်းဖြစ်ပြီးတော့လီဘီးယား၊ကန်ညာ၊ဂမ်ဘီယာနဲ့ရိုဝန်ဒါအပါဝင်အာဖရိကနိုင်ငံအတော်များများကဒီလက်ရွေးစင်အသင်းအတော်များများမှာနှိပြလုပ်ခဲ့ပူးတယ်လို့မြန်မာလက်ရွေးစင်အသင်းနဲ့လည်းရင်းနှီးမှုရှိပြီးသားဖြစ်တာကြောင့်အခုလိုခန့်အပ်တာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ကပြောထားပါတယ်အရင်နှိပြချုပ်ရာဂျူလိုဗစ်ကိုတော့ပြီးခဲ့တဲ့ကမ္ဘာဖလားခြေစစ်ပွဲတွေမှာမြန်မာအသင်းရဲ့ရှင်ပြိုင်မှုတွေကိုဒီမြန်မာဘောလုံးအဖွဲ့ချုပ်နီးစနစ်ကော်မတီကပြန်လည်ဆန်းစစ်တဲ့အခါမှာသူ့ကိုတာဝန်ဆက်ပေးဖို့အတွက်မသင့်တော်ဘူးတော့ဘူးလို့ဆုံးဖြတ်ပြီးတော့သူနဲ့သဘောတူစာချုပ်ပယ်ဖျက်လိုက်တာဖြစ်တယ်လို့ဆိုပါတယ်ရှင
်ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွေကိုမှအေးသနာကျောင်းနဲ့မခင်ဖြူတွေတို့ကကြေညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါတော့မယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားတိုက်ပွဲတွေဟာလွန်ခဲ့တဲ့ရက်ပိုင်းတွေအတွင်းအရှိန်မြင့်ဖြစ်ပေါ်ခဲ့တယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒီရက်ပိုင်းတွေအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုအများပြားသလိုစစ်လက်နက်ပစ္စည်းတွေကိုလည်းဖျက်သိမ်းစီရမိခဲ့တယ်လို့ AA ဘက်ကပြောပါတယ်။AA ရဲ့ပြောဆိုချက်ကတော့တပ်မတော်တာဝန်ရှိသူတွေကငြင်းဆိုထားပါတယ်။ရခိုင်ဒေသစီးရင်နောက်ဆုံးအခြေအနေကတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကုန်အိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါဒီကနေ့ရခိုင်ပြည်နယ်မြို့နယ်သုံးမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်သည်တပ်ချုပ်သတ်မတော်ပြောခွင့်ရဘူမှုကြီးဝင်းစောဦးကအခုလိုပြောပါတယ
်။ပေါ်နေချင်းရောက်ချင်းဆိုတဲ့ဒီနေ့ဖြစ်တာပဲ။အဲအဲမြောက်ဘက်ကိုဆက်ပြီးရခိုင်နေဆိုရင်ကြောက်တော်ရဲ့မြောက်ဘက်ပေါ့နော်။ဒါကခဏလေးပဲ။တန်းမြောက်ရဲ့ဆိုတဲ့တန်းမြောက်တော်ရဲ့တော်ရဲ့
ဒီကနေ့ပုံလူကျိုးမြောက်ချမ်းကြောက်တော်မြို့နယ်မြောက်ဘက်ချမ်းနဲ့မင်းပြားမြို့နယ်ပန်းမြောင်ရှိဘက်တောင်တန်းပေါ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တိုက်ပွဲဖြစ်ပွားနေစေလို့ဘူမှုကြီးဝင်းစောဦးကပြောပါတယ်။ဒီလိုဖြစ်တဲ့တိုက်ပွဲတွင်ထိခိုက်မှုကတော့မသိရှိသေးဘူးလို့ဆိုပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်တုခကတော့မင်းပြားဘက်မှာတိုက်ပွဲဖြစ်နေကြောင်းအသိပြုခဲ့ပေမဲ့အသေးစိတ်ကိုမသိရှိသေးဘူးလို့ပြောပါတယ်။အောက်တိုဘာလ19ရက်နေ့ကနေ23ရက်နေ့အတွင်းရခိုင်ပြည်နယ်မြောက်ဦးမင်းပြားနယ်ပုံလူကျွတ်မြို့နယ်တွေမှာတပ်မတော်နဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးနှစ်ဖက်ကြဆုံမှုတွေများပြားခဲ့တယ်လို့အေအေဘက်ကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ် ဒီလိုတိုက်ပွဲအခြေအနေကိုအေးအေးပြောခွင့်ရခိုင်တုခကအခုလိုပြောပါတယ်
ဒီကိုရနေမှာဒီမနေ့ဆောင်းလိုက်ကနေနေ့ချင်းနာလိုက်တော့ဒီရောင်းကနေလက်ကရွာမှာတိုက်ပွဲအပြင်းထန်ဖြစ်တာပေါ့အဲ့ဒီတိုက်ပွဲမှာတော့ရန်သူဘက်ကနေပြီးတော့အနည်းဆုံးက10ဦးအထက်ကျဆုံးတာရှိတယ်ဟိုဒဏ်ရာရတဲ့ဥစ္စာလေးအဲ့မှာ10ဦးအထက်ရှိတယ်မနေ့ချင်းနာရီခွေးပေါက်မှာတော့ဒီအဲ့ဒီလက်ကရွာဘက်ကိုစစ်ကူလိုက်လာတဲ့ဒီနောက်ကပုံမှန်စစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ရေတလီရွာအနောက်မှာနေပြီးတော့ဓာတ်ချတိုက်ခိုက်တာရှိတယ်လက်ကရနမ်းမှာဖြစ်တဲ့ဒီတိုက်ပွဲအတွင်းမှာတော့ဒီဓမ္မစစ်တပ်စီကနေကျွန်တော်တို့ဟိုစစ်လက်နက်ပစ္စည်းတွေတင်ကြီးရမိတာရှိတယ်။ချိုးကိုရင်းနေမှာပဲဒီမင်းသားမျိုးနယ်ကျော်ပွားရွာရဲ့အရှင်းရောက်ခွဲပေါ့နော်။တောင်သားပုံမှာလည်းအဲ့မှာတိုက်ပွဲတကြိမ်ဖြစ်တာရှိတယ်။တောင်သားမျိုးနယ်ဒီအောင်မကျော်ရွာရဲ့မြောက်ခွဲအဲ့ဒီမင်းမဆောင်ဖြစ်မှာတိုက်ပွဲတကြိမ်ဖြစ်တာရှိတယ်။ဒီတိုက်ပွဲမှာတော့ဓမ္မစစ်တပ်ဖက်ကနေပြီးတော့အနည်းဆုံး10ဦးထဲကျဆုံးတာရှိတယ်။အဲ့ဒါကျွန်တော်တို့ကမျက်နေတယ်ဒီအော်တိုဘန်ဒီနေမှာမနေ့ရှင်းလာရင်90မှာမြောက်ဦးမြင့်နယ်လက်ကရွာတကားအနီးမှာအဲ့မှာအဲ90လောက်ပါတဲ့ဒီရန်သူစစ်ကြောင်းတစ်ခုကိုဒီကျွန်တော်တို့ရခိုင်တပ်ကမန်ဒိုတွေကနေပြီးတော့ဓာတ်ပြတ်ထွက်ခဲ့တာရှိတယ်။ထုံပြီးတော့ပြောရမယ်ဆိုလို့ရှိရင်တော့ဖေကိုရဲကနေနဲ့စစ်တေးရဲ့အပြင်မှာဒီရန်သူဘက်ကဒီကြားထုံးတဲ့ဥယျာဉ်ကဒီကမ်းမ99ရဲ့လောက်ခံတပ်တွေဘက်ကကြားထုံးတာ35ဦးအထက်ကိုရှိတယ်။ဒါရတဲ့ဒီလေက30အထက်ရှိတာပေါ့။ကျွန်တော်တို့ဘက်ကလည်းကြားထုံးတာတချို့ရှိတယ်။နောက်ဒီဒဏ်ရတာတချို့လည်းရှိတယ်
ဝေတာလီနဲ့လက်ကကြေးရွာတိုက်ပွဲမှာ RPG 7ဘုံဒီ15လုံး60မမဘုံဒီ20လုံးဆက်သွယ်ရေးဆက်ကြီး2လုံးမိုင်းလက်နက်ခရံစေဝါပစ္စည်း MG 3500ကျော်ပါဝင်စစ်သုံးဆောင်ပစ္စည်းဖုံးနဲ့ဆက်ဆက်ပစ္စည်းခရိခါတချို့ဆိုင်ရွက်စက်တန်းတချို့ကိုအေးဘက်ကသိမ်းဆည်းရမိခဲ့တယ်လို့ထုတ်ပြန်ထားပါတယ်အော်တိုဘလ20ရက်နေ့မှာလဲဗုဒ္ဓတောင်မြို့နယ်အုံတောင်ရွာရှေးမြောက်ဘက်အယိုးကျတောင်သန်းပေါ်နဲ့ချင်းမြင့်နယ်ပလဝမြို့နယ်ခမောင်းဝရွာမြောက်ဘက်တောင်သန်းပေါ်မှာလဲတိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်တုခကပြောပါတယ်။အေးဘက်ကထုတ်ပြန်ထားတယ်လို့သတ်မတော်ဘက်ကထိခိုက်ကြဆုံးမှုများပြားတယ်ဆိုတော့ကတော့ဘူမူကြီးဝင်းစုံဦးကညင်းဆိုပါတယ
်။ဘလောက်လဲကြာတာတန်ရတာတန်ရတာအနေချင်းတော့ပြောတဲ့ရေးဆွဲတယ်ဟုတ်တိုက်ပွဲဖြစ်တဲ့နောက်တော့ဗျာနှစ်ဦးနှစ်ဖက်တော့တန်ရတာကျွန်တော်ပြောချင်တာတော့သူတို့ပြောတဲ့ data တွေကမှားတယ်
အောက်တိုဘာလ23ရက်နေ့ကလည်းဗုဒ္ဓတောင်မြို့နယ်နဲ့မင်းပြားမြို့နယ်တို့ကရွာတချို့မှာပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးအမျိုးသမီး3ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အောက်တိုဘာလ19ရက်နေ့ကလက်ကကျေးရွာနဲ့ဝေသာလီကျေးရွာကြားတိုက်ပွဲတွင်စစ်ရှောင်းဝေသာလီရွာသားတချို့စစ်ဘေးသိမ်းရှောင်ရမှာကလေးငယ်လူလှေမောက်ဒိတ်ဆုံးမှုတွေဖြစ်ပွားခဲ့ပါတယ်။ဒီခိုင်းပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်နဲ့အေအေတို့ကြား30လကျော်ကြာတိုက်ပွဲဖြစ်စဉ်ကာလတွင်းမှာအရသာ90ကျော်ဒိတ်ဆုံးပြီး120ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ
။နိုင်ကိုအိမ်တင်ပြတော်တော်ပါရှင်။အခုလိုရခိုင်ပြည်နယ်တွေမှာအခြေအနေတွေမတည်မငြိမ်ဖြစ်နေကြမှာပဲ။ရခိုင်ပြည်နယ်မြေပုံမြို့နယ်မှာရှိတဲ့ချောင်းကြီးကျေးရွာသားနှစ်ဦးကိုစစ်တပ်ကမနေ့ကမနေ့ပိုင်းမှာဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးဒီကနေ့ညနေပိုင်းမှာပြန်လို့ပေးပါတယ်။စစ်တပ်ကသူတို့တိချင်တဲ့တရင်အချက်လက်တချို့ကိုမေးမြန်းပြီးတော့ပြန်လို့ပေးလိုက်တာလို့အဖမ်းခံရပြီးပြန်လို့လာသူကပြောပါတယ်။ရခိုင်ပြည်နယ်တွင်အခုလိုဖမ်းဆီးမှုတွေမကြာခဏဖြစ်နေတာကြောင့်ဒေသခံတွေအနေနဲ့အမဲဆွေးင်ပူပင်နေရတယ်လို့လည်းလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။အပြည့်စုံကတော့ VOA သတင်းထောက်စုစုကမေးမြန်းတင်ပြပို့ထားပါတယ်။
မြေပုံမြို့နယ်ကချောင်းကြီးကျေးရွာသားအသက်52နှစ်အရွယ်ဦးထွန်းမြင့်နဲ့အသက်29နှစ်အရွယ်ကိုနိုင်လင်းတို့ကိုအော်တိုဘာလ22ရက်နေ့မနက်ပိုင်းမှာစစ်တပ်ကတိုင်းမဟုကိုကိုဖမ်းဆီးခေါ်ဆောင်သွားခဲ့တာပါအဖမ်းခံရသူတွေကတအူးဖြစ်သူကိုနိုင်လင်းကသူတို့ကိုခေါ်ယူစစ်ဆေးခဲ့ပေမဲ့ထိခိုက်နာကျင်အောင်ဘာတစ်ခုမှမလုပ်ခဲ့ဘူးလို့ဆိုပါတယ်ဒါပေမဲ့သူတို့နှစ်ဦးလုံးကိုရွာမှာသာနေရမယ်လို့မှားထားကြောင်းကိုနိုင်လင်းကအခုလိုပြောပါတယ်
ကျွန်တော်တို့စစ်စစ်တော့ဘာမှတော့မလုပ်ပါဘူးကျွန်တော်တို့လည်းအပြစ်မရှိဘူးဆိုတော့ကျွန်တော်ဆွဲလိုက်တယ်မြေမုန်းတဲ့ကြောင့်ကသူတို့ရင်းရှိတဲ့လူတွေမေးတယ်ကျွန်တော်တို့အဲ့ဒါကျွန်တော်တို့အပြစ်မမေးရမသိဘူးလို့ပြောတာပေါ့သူကတော့ဘာမှတော့မလုပ်ပါဘူးစစ်စစ်ညင်းရတယ
်ချောင်းကြီးရွာကဘုံကြီးကျောင်းမှာရောက်နေတဲ့စစ်ကြောင်းကအိမ်နောင်စုစည်ရင်းကိုစစ်ဆေးခဲ့ပြီးဖမ်းဆီးခေါ်ဆောင်သွားခဲ့တာလို့ချောင်းကြီးကျွရအုပ်ချုပ်ရေးမှူးဦးမောင်ဆန်းက VOA ကိုဒီကနေ့အစောပိုင်းမှာပြောပြခဲ့ပါတယ်သူတို့နှစ်ဦးကိုဖမ်းဆီးရမှာပါလာတဲ့တရင်မှုတော်စင်ကဘာကြောင့်ဖမ်းရတယ်ဆိုတဲ့အကြောင်းရင်းကိုမသိပေမဲ့အထက်ကခိုင်းတဲ့အတွက်ဖမ်းတာလို့ပြောပါတယ်
တက္ကသူတို့ခေါ်ခိုင်းလိုက်လို့ပါညခေါ်ခိုင်းကျွန်တော်တို့ကောင်းမွန်ပို့ပေးပါတယ်ဒိုင်းမွန်ပို့မှာပဲရှိမှာပါညဘာကြောင့်ခေါ်ခိုင်းလဲဆိုတော့ကျွန်တော်လဲပြောလို့တော့နေရာတို့ကျွန်တော်ကမသိဘူးကျွန်တော်နေရာမှာသွားနေရအောင
်ရခိုင်ပြည်နယ်မှာစစ်ရေးပြိပခအခြေအနေတွေကြောင့်ဒေသခံတွေကိုခေါ်ယူစစ်ဆေးတာဟာမကြာခဏဆိုသလိုဖြစ်နေတာကြောင့်အခုလိုမသေးချာပဲဖမ်းဆီးနေတာဟာကာယကံရှင်တွေအတွက်ထိခိုက်နေနာစေတယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းက VOA ကိုပြောပါတယ်
ဒီမှာဖြစ်နေတာကတော့ဖြစ်ဖြစ်နေတဲ့အချိန်နဲ့ဆက်ဆက်ပြီးတော့မတင်ကားလို့ဖြစ်စီပရင်တစ်ခုရဖြစ်စီအဲ့လိုခေါ်သွားတာတော့ဖြစ်နိုင်ပါတယ်ဒါပေမဲ့ခံစားရတဲ့မှာအဲ့လိုခေါ်သွားပြီးတော့ပြန်လွတ်လိုက်ရတာလည်းအများကြီးရှိတယ်တရားရုံးတင်ပြီးတော့တက်တယ်မခိုင်နိုင်တဲ့အတွက်ပြန်လွတ်ပြလိုက်ရတယ်ရှိတယ်အဲ့ဒါကြောင့်ဒီလိုတိတိကျကျမဖြစ်ဘူးဆိုရင်တော့ရန်တမ်းပြီးဖားမယ်ဆိုရင်တော့ဒါကတို့တဲ့တော်ကိုနစ်နာပါတယ်တခါတလေမှလည်းအဲ့လိုချင်းချောက်ပြီးတော့ရိမ့်နှင်းနှင်းမလို့တေဆုံးသွားရလို့လည်းရှိတယ်ဒါကြောင့်ဒေသခံတွေကဒါမျိုးတို့ကိုစိုးရင်ကြောင်းကြနေရတဲ့အခြေအနေမှရှိနေပါတယ်
ပြည်ခဲ့တဲ့အော်တိုဘာလ၈ရက်နေ့ကလည်းမြေပုံမြို့နယ်ရိုးချောင်းကျေးရွာသား2ဦးဟာကျွဲရှာသွားရကနေပျောက်ဆုံးသွားခဲ့ပြီးအခုချိန်ထိအကြောင်းတစုံတရာမသိရှိရသေးပါဘူး။သူတို့ရဲ့မိသားစုဝင်တွေကတော့ရိုးချောင်းကျေးရွာအနီးမှာတပ်မတော်နဲ့ AA တပ်ဖွဲ့တွေမကြာခဏတွာလာတတ်တာကြောင့်စိုးရိမ်နေကြပါတယ်။တပ်မတော်နဲ့ရခိုင်လက်နက်ကိုင် AA တို့ကြားဆဲလာကြော်ကြားဖြစ်နေတဲ့တိုက်ပွဲတွေအတွင်းသေဆုံးသူဦးရေ60နီးပါးရှိနေပြီးထိခိုက်ဒဏ်ရာရရှိသူ120ကျော်ရှိနေပြီလို့ရခိုင်အရက်ဘက်အဖွဲ့တွေကပြောပါတယ်ရှင်။
စစပါရှင်ခုတော့ဘင်္ဂလားဒေ့ရှ်ရောက်သွားတဲ့တချို့ပြောင်းဝင်လာတဲ့သတင်းဖက်ဆက်ရအောင်ပါဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်29ဦးဟာဒီကနေ့မနက်ပိုင်းမှာရခိုင်ပြည်နယ်မောင်တော်မြို့နယ်တောင်ပြိုလက်ဝဲစခန်းကနေပြန်လည်ဝင်ရောက်လာပါတယ်ပြန်ရောက်လာတဲ့မွတ်စလင်ဒုက္ခသည်အိမ်နောက်စု6စုကိုတော့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုကူညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD အစီအစဉ်ရပြန်လည်လက်ခံခဲ့တာဖြစ်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေဟာနှစ်ဖက်အစိုးရညှိနှိုင်းပြင်ဆင်ထားတဲ့တရားဝင်လွှဲပြောင်းရေးအစီအစဉ်အရပြန်လာသူတွေမရှိပေမဲ့မိမိသဘောဆန္ဒအလျောက်ပြန်လိုသူတွေကတော့မြန်မာအစိုးရနဲ့ညှိနှိုင်းပြီးပြန်လာနေတာဖြစ်ပါတယ်ဒီကနေ့မနက်မှာလဲဒုက္ခသည်တချို့ဟာတောင်ပြိုလက်ဝဲလက်ခံရေးစခန်းကနေတဆင့်ပြန်လည်ဝင်ရောက်လာကြောင်းအဲ့ဒီစခန်းကလူဝင်မှုကြီးကြပ်ရေးဌာနဒုတိယညွှန်ကြားရေးမှူးဦးအောင်ဖြိုးဟန်ကပြောပါတယ
်မနက်၈နာရီတို့ကရောက်ပါတယ်ခင်ဗျာအလုံးပေါင်း29ရောက်ပါဘူးအိမ်အောင်စု6စုပါခင်ဗျာဟောအဲဟောဟာမွတ်စလင်ကြီးပါပဲခင်ဗျာဟောအိမ်သူမပါသေးပါဘူးခင်ဗျာဟောသူတို့ဝင်လာတာတော့အခုသူယူရေးရှာကြီးအစီအစဉ်နဲ့ပေါ့နော်ဟောယူရေးရှာကြီးအစီအစဉ်နဲ့ဝင်လာတဲ့အခါကျတော့ကျွန်တော်တို့သူတို့ဟိုဟာလုံးလုံးညီတိုင်းပဲကျွန်တော်တို့ဒီမှာ7နာရီတို့ရောက်တယ်ဆိုကျွန်တော်တို့7နာရီခွဲလောက်ကနေစပြီးတော့မှကျွန်တော်တို့ပါလဆလုပ်ငန်းကြီးစနေဆောင်ရွက်ပါတယ်ခင်ဗျာဒီ7နာရီတို့မှာတော့သူတို့ဟာလာမှုအောင်စကန်ကိုဖွေဖို့ရဲကျွန်တော်တို့ဒီနာဂကတိအစီအစဉ်နဲ့ပူဆောင်မှာဖြစ်ပါလေပို့
စခိုင်းပြည်နယ်အတွင်းလူသားချင်းစာနာမှုကူညီထောက်ပံ့ရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD အရပြန်လည်လက်ခံတဲ့အစီအစဉ်ကိုဦးအောင်ဖြိုးဟန်ကအခုလိုရှင်းလင်းပြောဆိုပါတယ
်တို့ဟိုဘက်စခိုင်းကိုရောက်နေတဲ့အချိန်မှာကျွန်တော်တို့ဒီဘက်ကိုတို့ကပြန်လာကြပါတယ်ဆိုပြီးတော့မှအထွေထွေအုပ်ချုပ်ရေးဦးကြီးဌာနနဲ့ဆက်တွေ့လာတော့အထွေထွေအုပ်ချုပ်ရေးဦးကြီးဌာနနေမှာတို့ဇာတ်ရင်း record တွေယူပြီးတော့မှကျွန်တော်တို့ဒီ UEHRD ကိုတင်ပါနဲ့ခင်ဗျာဒီနေ့ကကြာရွေးရည်ကိုတင်ဖို့တည်းကကျွန်တော်တို့ဒီကျွန်တော်လာဝကနေမှာဒီမှာအင်အားစုစင်းရှိရှိစစ်ဆေးပါတယ်။နောက်ကျွန်တော်တို့ SCU ရဲတွေကနေမှာပေါ့ဟိုပြန်ပတ်မှုမှာပါဝင်မှုရှိရှိအဲ့အိမ်ကိုစစ်ဆေးပြီးတော့မှအဲ့ report တွေမရှိပါဘူး။ပြည်ရဖြစ်ပါတယ်ပေါ့နော်။ကျွန်တော်စီကလည်းဒီမှာနေတဲ့သူဟုတ်ပါတယ်ဆိုတော့အချက်လက်တွေနဲ့သူတို့တင်ပါတယ်ခင်ဗျာ။ပြန်တော့ဟို UEHRD ကနေမှာပြန်လဲစစ်ဆေးပြီးတော့မှအာဒီအဖွဲ့တွေကိုပြန်လဲဝင်ရောက်ခွင့်ပြုပါတယ်ဆိုတော့ကျွန်တော်တို့ခွင့်ပြုချက်ကြောက်ပြီဆိုရင်သူတို့ဝင်လာတာနဲ့ဒီကျွန်တော်တို့စီစစ်ပြီးတော့မှပြန်လည်လက်ခံတာဖြစ်ပါတယ်
။မောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကတော့မိမိစန္ဒအလျောက်ပြန်လည်ဝင်ရောက်လာသူ300ကျော်သွားပြီဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့တဖက်နိုင်ငံကပြန်လာလိုသူတိုင်းကိုလက်ခံတာမဟုတ်ကြောင်းနဲ့လက်ရှိပြန်လာသူတွေကိုနေရာချထားတဲ့အခြေအနေကိုအခုလိုဆက်ပြောပါတယ်။
ကျွန်တော်တို့ဒီမှာနေသွားတဲ့လူနေတော့တာမှန်တယ်။ဂျပန်နဲ့ပါဝင်နေမရှိဘူး။သူတို့တွေကဒီမှာပြန်နေကြမှာပဲဆိုပြီးတော့မှကျောက်မှာကျွန်တော်တို့ဆစ်ပြီးတော့မှအစိုးရဘက်ကတင်နိုင်ငံတော်အစိုးရကတင်ဒီနိုင်ငံတော်အစိုးရလက်ခံဆိုတဲ့အချိန်မှာလက်ခံတာနှစ်နိုင်ငံတော့မဟုတ်ဘူးပြန်လာကြတိုင်းတော့ပြန်လာလို့မရဘူးလေ။နောက်ဘက်ကမှဆနပဲသူတို့နေကြမရှိဘူးဆိုရင်တော့စေမျိုးလမ်းမရှိဘူးခုနကလည်းနေကြရလည်းမရှိဘူးဆိုတော့နောက်ဘက်ကမှထားတာပေါ့။အခုကပြန်ဝင်တဲ့လူတွေကသူတို့အကုန်လုံးကရင်ထဲကလည်းသူတို့ကဟိုဘက်တည်းကဒီဘက်အမျိုးတွေကိုချစ်ဆက်ပြီးသားဒီဘက်ကလည်းအေးအေးချမ်းချမ်းရှိတယ်သူတို့အမျိုးတွေကလည်းလက်ခံမယ်ဆိုတော့ကျွန်တော်နောက်ဘက်ကအတင်းထားလို့ကိုမရတာသူအမျိုးတွေရှိသူတို့သွားနေရတယ်
လှဖို့ခေါင်စခန်းကတော့ပြန်လာသူတွေအတွက်ယာယီနေရာချထားမဲ့ဂျားစခန်းဖြစ်ပါတယ်။2019ခုနှစ်ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစွန်းရောက်အဖွဲ့ကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေရဲ့နောက်ဆက်တွဲအဖြစ်သိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံမှာဖြစ်ကြောင်းပြောဆိုထားပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက် UNHCR ဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့လည်းတရားလက်မှတ်ရေးထိုးသဘောတူထားပေမဲ့လက်တွေ့အစီအစဉ်တွေကတော့အခုအထိအကောင်အထည်မဖော်နိုင်ဘဲဖြစ်နေပါတယ်။
ကိုမိုးစောတရင်ပြပို့တော်တာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ထိုင်းရောက်အလုတ်သမားမြန်မာအလုတ်သမားတွေအခုရက်ပိုင်းပြန်လာတဲ့တရင်တင်ပြပါအောင်မယ်ထိုင်းနိုင်ငံကကုမ္ပဏီတွေဟာစာချုပ်ပါစီမင်းစည်းကမ်းအတိုင်းလှိုင်းနာကျင့်သုံးတာမရှိတာကြောင့်ထိုင်းနိုင်ငံတဲကိုနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့မြန်မာအလုတ်သမားတွေအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပြီးနေရပြန်လာသူတလားကျော်အတွင်းတရားကျော်ရှိသွားပြီဖြစ်ပါတယ်အလုတ်သမားညွှန်ကြားမှုဦးစီးဌာနနဲ့အလုတ်သမားရေးဆောင်ရနေသူတွေရဲ့အကူအညီပေးမှုနဲ့နေနာကျေးရပြီးတော့ပြေလည်သွားသူတချို့ရှိပေမဲ့လည်းမပြေလည်သူတွေလည်းရှိပါတယ်ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ
်ထိုင်းနဲ့မြန်မာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာကြတဲ့အလုပ်သမားတွေဟာ2019ခုနှစ်ထဲမှာတင်ကနန်းနဲ့ရှိပြီးကုမ္ပဏီတွေကစာချုပ်ပါစည်းကမ်းတွေကိုမလိုက်နာဘဲအခွင့်အရေးတွေချိုးဖောက်မှုတွေကြောင့်ညည့်ရက်ပြန်ကြရတယ်လို့ဖန်ဆီးခံရသူတွေလည်းရှိနေတာပါအလုပ်သမားတွေရင်ဆိုင်နေရတဲ့အခြေအနေတွေကိုတော့ AAC မှာအမိတ်အဖွဲ့ကကိုရဲမင်းကအခုလိုပြောပြပါဗျ။
အားလုံးအခုမှအခုဒီတလခွဲတလပတ်ဝန်းကျင်အတွင်းမှာတလအမှုအေဂျင်စီပေါင်းအားလုံး၈ခုလောက်ပြီးဆင်းလာပြီးတော့ဘာရောက်ဖြစ်ရှင်းနေတယ်မှာ။အဲဒီမှာအဖွဲ့ပေါင်းအားလုံးကျွန်တော်အဲ9ဖွဲ့၈ဖွဲ့လောက်ကြီးကိုနင်းလာရအောင်လုပ်ပေးလိုက်ပြီးမှာအခုဒါတော့လက်ရှိ3ဖွဲ့ကျန်နေတယ်။လူဝင်ရရဆိုရင်တော့မှအခု100ကျော်လောက်ရှိပြီ
။ကုမ္ပဏီတွေအနေနဲ့အလုပ်သမားတွေကိုကြက်ငွေ8သိန်းကနေ10သိန်းလောက်အထိယူပြီးထိုင်းမှာအလုပ်ကောင်းကောင်းရမယ်ဆိုပြီးသဘောတူစာချုပ်တွေချုပ်ဆိုထားခဲ့ပေမဲ့စာချုပ်ထဲကအတိုင်းဖြစ်မလာတော့အလုပ်သမားတွေကနေရက်ပြန်ပြီးတိုင်ကြရာကနေနေ့နာကြီးတွေပြန်ပေးခဲ့ရတာဖြစ်တယ်လို့လည်းကိုရဲမင်းကပြောပြပါဗျ။ဆောက်ရုံ
ပို့တာသူတို့စာချုပ်ပါစီကနေမရင်ညွတ်လို့လေပုံမှန်လုံးမရှိအလုပ်နေရာမတူအလုပ်သမားတွေလောကကပုံမှန်မရအဲ့ဒါဒီနေဆက်ဆင်းလားတိုင်မှာတောက်တော့သူတို့ကြော်တာပေါ့
လုံသမားရေးဆောင်ရွက်နေတဲ့ကိုရဲမင်းဟာလွန်ခဲ့တဲ့နှစ်နှစ်ခွဲလောက်ကအခုလိုမျိုး MOU လုံသမားတွေကိုနှစ်နာကြီးရရှိအောင်ဆောင်ရွက်ပေးခဲ့မှုပါတယ်သူတို့အဖွဲ့ရဲ့အကူအညီပေးမှုကြောင့်လုံသမားတွေဟာဘတ်တန်း100ကျော်လောက်နှစ်နာကြီးရခဲ့တာပါအခုခါမှာတော့သူဟာထိုင်းထဲမှာလုံသမားရေးလုပ်နေစဉ်ဗီဇာတက်တန်းတိုးချိန်မှာဖမ်းဆီးခံရပြီး6လနီးပါးထိုင်းထောင်ထဲမှာနေခဲ့ရပါတယ်သူ့ကိုထိုင်းနိုင်ငံပိုင်းတွေကဖမ်းဆီးတာဟာမြန်မာလုံသမားတန်ရာရှိတဦးကတိုင်ကြားခဲ့တာကြောင့်ဆိုပြီးတရားရုံးကအသိပေးခဲ့ပေမဲ့မြန်မာလူသမားတန်ရာရှိကတော့ညင်းဆိုပါတယ်သူဟာပြန်လွတ်လာချိန်မှာလဲထိုင်းနိုင်ငံတဲကိုပြန်ဝင်ဖို့အတွက်ဗီဇာတက်တန်းပြန်တိုးလို့မရခဲ့သလိုနေရာရင်းကိုပြန်ပို့ခံထားရပါတယ်မြန်မာပြည်ကိုရောက်တာနဲ့မြန်မာပြည်တွင်းမှာလဲ MOU ကိစ္စနဲ့နင်နာကြီးပေးခဲ့ရတဲ့ကုမ္ပဏီတစ်ခုကသူ့ကို66ဂါကြီးနဲ့တရားပြန်ဆွဲတာကိုလက်ရှိမှာရင်ဆိုင်နေရတယ်လို့လဲသူကပြောပါတယ်
မာဝိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာဝိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
် VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line 2 meter 19 25 30နဲ့အပြင် line လက်မီတာ190ရုပ်ကနေဖန်ယူနာဆင်နိုင်ပါတယ် VOA မြန်မာပိုင်းရဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်း radio အစီအစဉ်ပြပချင်း9နိုင်မှာ Intel set 17နဲ့ Mia set 3ဂျူရူတွေကနေတိုက်ရိုက်ဖန်ယူကြည့်ယူနိုင်ပါတယ်ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ယူနိုင်တယ်လို့ VOA ရဲ့ YouTube Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ယူနားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ line 2 meter 32 40 48အပြင်ဒ ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာလ22ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925နဲ့30နဲ့အပြင်လိုင်းလက်မီတာ190တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီးကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးကာကိုနားဆင်ရဖို့ရှိပါတယ်။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတီးကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
စီးရီးယားနိုင်ငံရှေ့မြောက်ပိုင်းချင်းနေတွေကမေဂန်ဆိုးရရဲ့နိုင်ငံခြားရေးမူဝါဒအဖြစ်ဝါရှင်တန်နိုင်ငံရဲ့အတိုင်းဝိုင်းမှာဆက်လက်ငင်းခုန်နေကြသေးဖြစ်ပါလေ။အဲ့ဒီဒေသမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့ဆိုတဲ့သတင်းတွေထွက်နေပြီးမဲ့အမေရိကန်တပ်တွေရုတ်သွင်းလိုက်တဲ့ကိစ္စနဲ့အမေရိကန်ပြည်ထောင်စုဂျာဝင်စည်းဆက်ပေးတဲ့အပြစ်ကရစဲရေးကိုသမ္မတဒေါ်နယ်ထရန့်ဆိုးရကခုခံကာကွယ်ပြောဆိုနေပါလေ။အမေရိကန်ပြည်ထောင်စုနဲ့လက်တွဲခဲ့တဲ့မာမိတ်ကတ်လူမျိုးစုတပ်ဖွဲ့တွေထိန်းထားတဲ့စီးရီးယားရှေ့ပိုင်းနေရာတချို့မှာတိုက်ပွဲဖြစ်ပွားတဲ့သတင်းတွေထိခိုက်ဒဏ်ရာရတဲ့သတင်းတွေထွက်လာပါလေ။အမေရိကန်တပ်တွေရုတ်သိမ်းလိုက်ပြီးမှစီးရီးယားရှေ့မြောက်ပိုင်းကိုတူတကီတပ်တွေဝင်မလာနိုင်အောင်စီးရီးယားစိုးရကလည်းတပ်တွေချထားပါလေ။ကတ်လူမျိုးစုတွေနဲ့စီးရီးယားစိုးရကြားသဘောတူညီချက်အရအခုလိုတပ်တွေကိုဆေးလွတ်ထားတာပါ။အမေရိကန်နိုင်ငံကြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့ဒုသမ္မတမိုက်ဘန့်စ်တို့ကြားဝင်ပြီးပြည်ခဲ့တဲ့သတင်းဘက်ကတူရကီနဲ့ကတ်ကြားအပြစ်ခံရစဲအောင်ဂျာဝင်စေးဆက်ခဲ့ပါလေ။ဒါပေမဲ့လည်းတူရကီတပ်တွေဘက်ကလူတွေစုလိုက်ပြုံလိုက်တေးချေစေတဲ့အထိအပြင်းအထန်ဆက်ပြီးထိုးစစ်ဆင်လာနိုင်ခြေရှိတယ်လို့ကတ်အရာရှိတွေကသတိပေးပြောဆိုပါရယ်။နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့ ABC ရုပ်သံကိုခုလိုပြောပါလေ
။ It's worked so far.There's much work to be done to continue to implement it, but we're optimistic. I got a report within the last
few days from my senior leadership indicating that there was a little fighting, a little fighting. ပြီးခဲ့တဲ့နာရီခွဲလောက်ကပဲအဲ့ဒီဒေတာမှာတိုက်ပွဲငယ်တွေဆက်ဖြစ်နေတယ်ဆိုတာမျိုးကျွန်တော်အထက်ကခေါင်းဆောင်တွေရည်ညွှန်းပြောဆိုတာတွေရှိပါတယ်။ဂျိုးကြားဂျိုးကြားတိုက်ပွဲအသေးတွေမှာပါ
။အပြစ်ခံရစဲရေးကအင်္ဂါနေ့ညသကောင်အထိကျုံးဝင်ပါတယ်။ Syria တူရကီနယ်ကြားဂျာကန်နယ်တွေကနေကတ်တပ်ဖွဲ့တွေပြန်ဆုတ်နေအောင်အချိန်ပေးထားတာပါအဲ့ဒီဒေသကနေအမေရိကန်တပ်တွေရုတ်သိမ်းခဲ့တဲ့ကိစ္စဒီမိုကရက်အမတ်တွေရောရီပါဘလီကန်အမတ်တွေကပါသမ္မတထရန့်ကိုဝေဖန်နေကြပါလေအထက်လက်တော်ရီပါဘလီကန်ခေါင်းဆောင်မစ်မက်ကော်နေကတော့အခုလိုကာကွယ်ပြောဆိုပါတယ
် Any president has a lot of latitude in deploying troops
တပ်တွေဆေးလွတ်တာရုတ်သိမ်းနိုင်တဲ့ပတ်သက်ပြီးတော့ဘယ်သမ္မတမဆိုးလွတ်လွတ်လပ်လပ်ဆုံးဖြတ်ခွင့်အတိုင်းအတာအများကြီးရှိပါတယ်ဒီကိစ္စမှာမားတယ်လို့ကျွန်တော်တို့အမတ်တွေတော်တော်များများငင်းခုန်နေကြပါတယ
်ဒီမိုကရက်ထဲလွတ်တော်အမတ်ဘော့ဒ်မန်နန်ဒက်စ်ကဆိုရင်တပ်တွေရုတ်လိုက်တာကရုရှားကိုသူ့ရဲ့မားမိတ်စီးရီးယားကတစင်ဒေသတွင်းဩဇာလွှမ်းမိုးမှုပိုရှိအောင်အခွင့်အရေးပေးလိုက်တာဆိုပြီး ABC ရုတ်သံကိုပြောပါတယ
် There's no guarantees about our interests and in fact Russia not only is going
to
have a major say about
the future of Syria ဒီကနေ့ကျတော့စီးရီးယားရှေ့ကြီးကိုရုရှားကအဓိကအဆုံးဖြတ်ပေးမယ့်အခြေအနေတွေမဟုတ်ပါဘူးအဲ့ဒီဒေသတွေမှာရှိတဲ့လူတိုင်းကလည်းသူတို့မဟာမိတ်ကဘယ်သူဖြစ်တဲ့နည်းဆိုတာပြန်ပြီးတော့နှိုင်းချင်စဉ်းစားလာကြပါလိမ့်မယ
်တစ်ချိန်တည်းမှာကတ်လူမျိုးစုတပ်ဖွဲ့တွေထိမ့်သိမ်းဖမ်းဆီးထားတဲ့အိုက်စစ်ကျမ်းဖက်သမား1000လောက်ရဲ့အခြေအနေကိုလည်းမေးခွန်းထုတ်နေကြပါလိမ့်တချို့လွတ်သွားတယ်ဆိုတဲ့သတင်းတွေထွက်နေပြီမဲ့သမ္မတဒေါ်နယ်ထရန့်ကတော့အားလုံးကိုတည်တည်ချာချာလုံလုံခြုံခြုံထိန်းသိမ်းထားတဲ့အကြောင်းတောက်ကြံကြီးကပြောပါလေ
ISIS totally under guard
ISIS ဂျမ်ပက်သမားတွေကိုလုံးဝစောင့်ကြံနဲ့ထိန်းသိမ်းထားတာပါတူရကီကလည်းတည်ချာစောင့်ကြံထားပါတယ်အားလုံးကိုစောင့်ကြည့်နေပါတယ်လို့သူကပြောဆိုသွားတာပါစီးရီးယားကနေအမေရိကန်တပ်တွေရုတ်သိမ်းလိုက်တဲ့ကိစ္စရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုအမေရိကန်အောက်လွှတ်တော်အမတ်တွေကပြီးခဲ့တဲ့ပတ်တည်းကချမှတ်ခဲ့ပါလေရီပါဘလီကန်အမတ်129ယောက်ဒီမိုကရက်အမတ်တွေနဲ့ပေါင်းပြီးသမ္မတထရန့်ကိုစန့်ကျင်ဆုံးဖြတ်ခဲ့တာမို့ဒါတကယ်နဲ့ဆုံးဖြတ်ချက်ချခဲ့တာဖြစ်ပါလေ ဒါပေမဲ့လည်းဒီဆုံးဖြတ်ချက်ကသင်္ကေတထိမ့်မဲ့သဘောထားချမှတ်တာဖြစ်ပြီးနောက်ထပ်ရည်ရွယ်ထက်လွတ်တော်မှာတင်လာခဲ့မယ်ဆိုရင်တော့ဆက်ပြီးအထမမြောက်အောင် Republican အမတ်တွေကပြိပိမှုရှိနေကြောင်းပါခင်ဗျာ
American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုင်ဦးကတင်ပြသွားတာပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမခင်ဖြူတွင်တဲ့သူကိုသားညုံဦးတို့စီစဉ်တင်ဆက်တဲ့တိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပါရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတိုက်လေးလိုင်းစီစဉ်ကနေကြိုဆိုပါရယ်။ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ Energy အစိုးရလက်ထက်မြန်မာနဲ့ကုလသမဂ္ဂဆက်ဆံရေးကိစ္စပါ။နယူးယောက်မြို့ကုလသမဂ္ဂထူထောင်ညီလာခံမှာဒီသတင်းပတ်ထဲမှာပဲဒီကနေ့မှာပဲစပြီးတော့ဗောမြမအရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးစရာတွေရှိနေပါတယ်။ထူးခြားချက်ကတော့တချိန်လုံးကဒီမိုကရေစီရဲ့လူခွင့်ရေးပြောနေတဲ့ NLD ပါတီအခုအစိုးရဖြစ်တဲ့ချိန်မှာမြန်မာနိုင်ငံရဲ့လူခွင့်ရေးခြေလှမ်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမျက်နှာစာမှာတော်လေးဝေဖန်ခံနေရတာပါ။ဒါကြောင့်မလို့ဒီအကြောင်းကိုကျွန်တော်တို့ဒါရိုက်လိုင်းစီစဉ်မှာဆွေးနွေးသွားမှာပါ။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့မြန်မာရေးလေးလာသူဒေါက်တာနိုင်အောင်ဖြစ်ပါတယ်။ဒေါက်တာနိုင်အောင်ကအရင်ကဒီ EBSDF ကျောင်းသားတက်ရဲ့ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်။နောက်တူကတော့ကုတီယာသွေးပါ။ကုတီယာသွေးကတော့မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့တုံးသက်လေးလာသူတူလည်းဖြစ်ပါတယ်။စာရေးလည်းရေးပါတယ်။သတင်းမီဒီယာသမားတူလည်းဖြစ်ပါတယ်ခင်ဗျာ။နှစ်ဦးစလုံးလေးလိုက်ပေါ်ကိုရောက်နေပါပြီ။ကျွန်တော်ရေးဆုံးဒေါက်တာနိုင်အောင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဒေါက်တာနိုင်အောင်ကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါတယ်ခင်ဗျ
ာ။ဟုတ်ကဲ့ခုနကကျွန်တော်ပြောသွားလို့ပါဒီတစ်ချိန်လုံးကဒီမှုစီးရေးလူခွင့်ရေးပြောနေတဲ့ NLD အစိုးရလက်ထက်မှာပေါ့နော်။အခုကုလသမဂ္ဂနဲ့ဆက်ဆံရေးအထူးဖြစ်လူခွင့်ရေးနဲ့ပတ်သက်လို့ဝေဖန်ချက်တွေပေါ်မှာပေါ့နော်။ဆက်ဆံရေးနဲ့ပတ်သက်လို့အရင်ဆုံးကိုနိုင်အောင်ရဲ့တုံးသက်ချက်အမြင်လေးအကြံပေးသိချင်ပါတယ
်။ဒီမတ္တာပြောရင်တော့ဒီဒီမိုကရေစီဆိုတာပေါ်ထွက်လာတဲ့အချိန်မှာနိုင်ငံတကာကပြည်တွင်းကကောအကုန်လုံးကတက်ကြွကြတယ်ပေါ့နော်ဒါအကောင်းဆုံးအလားအလာအတူကူပြောင်းရေးဘက်ကိုဒါပေါက်ကူးပေးမဲ့တိစလို့မြင်ရတာရှိတယ်ဒါပေမဲ့ဒီဒီအထူးသဖြင့်တော့ဒီရခိုင်ဒီရိုဟင်ဂျာကိစ္စတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာဒီဗမာပြည်ပေါ့အထူးသဖြင့်ဒေါက်တာဆန်းစီဆိုတဲ့လက်ထက်မှာဒီကုလသမဂ္ဂနဲ့ဆက်ဆံရေးကတော်တော်ကိုဆိုဆိုဝါဖြစ်လာတာရှိရဲ့အလားတူပဲဒီဒီကချင်ရှမ်းမြောက်ပိုင်းအစရှိသဖြင့်ပေါ့နော်ဒီလူခွင့်ရေးချုပ်ပေါမှုတွေစစ်တပ်ကကျူးလွန်တဲ့လူခွင့်ရေးချုပ်ပေါမှုတွေပေါ်မှာလည်းဒီဗမာအစိုးရကဘာမှမပြောဘူးဆိုတဲ့ပုံမှာဝန်ခံမှုတွေများလာတယ်ဆိုတော့စိုးလာတာကဘာနောက်ပိုင်းမှာဘာဖြစ်လာလဲဆိုတော့ဒီဗမာဒေါ်ဆန်းစီဦးဆောင်တဲ့အစိုးရကနေပြီးတော့မှဒီကုလသမဂ္ဂမှာပုံမှန်လုပ်နေရဖြစ်တဲ့ဒီလူခွင့်ရေးခြေနေနဲ့ပတ်သက်လို့လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေလကုလသမအထွေထွေညီလာခံဆုံးဖြတ်ချက်တွေကိုအခုပေါ်မဆောင်ရဘူးဆိုပြီးတော့ဒါတွေကိုပြောတာရှိရပြန်ဒီကိစ္စတွေကိုအေးအေးယူဆောင်ရနေတဲ့ဒီကုလသမလူခွင့်ရေးအထူးရာရှိကိုလည်းဗမာပြည်ဝင်ကိုဝင်ဖို့ကြိုးညှဉ်းဆန်တာတွေနောက်ပြီးတော့မှဒီလွတ်လပ်ပြီးတော့မှဒီတရားမျှတတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကိုလည်းပူးပေါင်းဆောင်ရွက်ဖို့ဗမာပြည်လက်ခံဖို့ညှဉ်းဆန်တာတွေတောက်လျှောက်ဖြစ်လာတာရှိတယ်ဆိုတော့ဒီနေ့ဒီဓာတ်ပြင်ကိုပဲဒီဟိုတိုက်ပွဲတွေဖြစ်နေတဲ့အချိန်မှာလူသားချင်းစံတာတဲ့အကူအညီတွေပေးတာပေါ့နော်။နောက်ပြီးဟိုဒီရိုဟင်ဂျာတွေမောင်းထုတ်ခဲ့တဲ့အချိန်မှာကြံနေတဲ့ရခိုင်မရှိဒုက္ခတွေစကန်နေကိုလူသားချင်းစံတာတဲ့အကူအညီပေးတာတွေကိုလည်းရက်တက်တာတွေနော်ရုံးနေပေးရတာတွေဆိုတော့ကြောက်မဲ့ဆိုလို့ရှိရင်တော့ဒီဟိုပြန်ပြီးတော့ကောင်းလာတဲ့နိုင်ငံတကာနဲ့ဆက်ဆံရေးထဲမှာကုလသမဂ္ဂအပါအဝင်ဘောဘီတိုးတက်လာမယ်အနေထားမှာအဲ့ဒီလူခွင့်ရေးကိစ္စတွေနဲ့ပတ်သက်လို့ပြောလာတဲ့ကိစ္စပြောရပါမှာဒီနိုင်ငံတကာအဆင့်မှာကောဒီမြေပြင်အဆင့်မှာကောကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်တော့အနေဆုံးအဆင့်ပေါ့နော်ဒါဘယ်လောက်ထိစုစုပေါင်းအဆင့်ဖြစ်သွားဖို့မလဲတော့မသိဘူးအနေဆုံးအဆင့်အထိတော့ရောက်သွားတယ်လို့တော့ကျွန်တော်တို့ပြောလို့ရပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကျွန်တော်ဒီနေရာမှာတစ်ချက်မိချင်တာကဒေါ်ဆန်းစုကြည်တလောကနေပြီးတော့စီဝေးမှာလည်းပြောပါတယ်အထူးဖြစ်ရခိုင်ကိစ္စလို့ဟာမျိုးပါရခိုင်ကိစ္စလို့ဟာမျိုးမှာပြည်တွင်းအခြေအနေကိုပဲအာကုမယ်ပြည်ပကအကူညီပေးမယ်ဆိုတာတွေကိုကျေးဇူးတင်တယ်ဒါပေမဲ့ပြည်ပအကူညီမလိုဘူးဆိုတဲ့သဘောမျိုးပြောပါတယ်ဆိုတော့ကအခြေအနေရဆိုရင်အရင်ဟိုးစစ်ဆေးရလက်ထက်ကလူမျိုးပဲတကားပိတ်သွားတဲ့အနေထားမျိုးပေါ့နော်ဖြစ်သွားတယ်အဲ့တော့အခုကုလသမဂ္ဂမျက်နှာစာမှာပြောဆိုနေတဲ့ဖိအားပေးမှုတွေနောက်နိုင်ငံတကာအရေးယူမှုတွေကတကယ်တမ်းမြန်မာနိုင်ငံအတွက်အလုပ်ဖြစ်ပါမလားဒီလိုအခြေအနေမျိုးမှာ
အန်ပိုင်းရှိတာပေါ့နော်ဟိုတကယ်တမ်းပြောရင်တော့ကျွန်တော်သိသလောက်ကနားလည်သလောက်ကနိုင်ငံတကာအဖွဲ့အစည်းတွေကဒီလူခွင့်ချိုးဖောက်မှုနဲ့ပတ်သက်လို့ပြောလို့ရှိရင်ပထမဆုံးတော့စုံစမ်းစစ်ဆေးပေါ့ဆိုတော့အပြင်ပြောနေရတယ်ဆိုလို့ရှိရင်အထက်တည်းကနေအစိုးရကနေလည်းဒါကိုနားလည်ပြီးတော့ခွင့်ပြုပြီးတော့လုပ်တယ်ဆိုလို့ရှိရင်ပို့ပြီးတော့တိကျလွတ်လပ်တဲ့အမြင်ရှိမယ်အဲ့ဒီပုံမှာအစိုးရကအဲ့တွေးရှိချက်တွေပေါ့အစိုးရအဆုံးပြတ်
အဆုံးပြတ်တယ်ဆိုလို့ရှိရင်အရေးယူမှုမီးပုံစံတွေအများအများရှိရပေါ့ဆိုတော့နိုင်ငံတကာကြီးကလည်းအများအားပြောရင်တော့ကျွန်တော်ခေါ်တဲ့ဒီ domestic law ပေါ့နော်ဒီပြည်တွင်းဥပဒေတွေနဲ့လုပ်တဲ့ဟာမျိုးပဲပိုဖြစ်စေချင်တာပဲအဲ့တော့ဖြစ်နေတဲ့ပြဿနာကဘာလဲဆိုတော့ဒီ NNI ဆိုအနေနဲ့ကလည်းဒီတရားစီရင်ကိစ္စကိုမကန်တွန်းတဲ့အပြင်အထူးသဖြင့်စစ်တပ်နဲ့ပတ်သက်လို့ရှိရင်လည်းစစ်တပ်ကနေပြီးတော့မှဒီသူတဲ့ပတ်သက်တဲ့အရေးရာတွေအားလုံးကိုသူကလုံးဝမောင်းမိုင်စီလှုပ်ချင်အောင်လုပ်လို့ရနေတဲ့အနေအထားမျိုးပေါ့နော်အဲ့လိုအနေအထားမျိုးရှိရင်တော့အားလုံးဒီတဲ့အတိုင်းပဲ2008ဖွဲ့စည်းပုံအခြေခံဥပဒေအရဆိုလို့ရှိရင်ဒီစစ်တပ်နဲ့ပတ်သက်တဲ့အရေးရာတွေအထူးသဖြင့်ဥပဒေအရေးရာတွေကိစ္စလည်းဘာမှလုပ်လို့မရအနည်းဆုံးအလုံးကြီးရတဲ့အတိုင်းပဲဒီဟိုဗါလဲအင်တင်းကိစ္စဖြစ်တဲ့ကိစ္စဆိုလို့ရှိရင်လည်းဒီစစ်သားတွေကလာတိတ်မကြသေးခင်မှာပဲလွတ်သွားတယ်တို့နော်ဟိုးကချင်ပြည်မှာဟိုရှိတဲ့မြင်းကြီးနားမှာဟိုကချင်ဘက်မှာဆံမလေးနဲ့ဟိုတက်ခံတာနော်ကလေးတယောက်တို့ကရောသူ့ဖေကနေပြီးတော့ဟိုတရားဆွဲတဲ့ခါကျတော့အဖေပါထောင်နဲ့တက်တာဆိုတော့ဗမာပြည်မှာရှိနေတဲ့တရားစီရင်စနစ်နဲ့တရားဥပဒေတွေကဘာမှကိုအသုံးစားလို့မရတဲ့အပြင်ကိုစစ်တပ်ကအပြစ်ပေးခံရခြင်းမှာကင်းနှုတ်ခွင့်ကိုရနိုင်တဲ့ဥစ္စာကြီးဖြစ်နေတဲ့အခါကျတော့ဒီဟာကတော့ဒေသဆိုင်ရာပေါ့နော်ဗမာပြည်ဥပဒေနဲ့ဗမာပြည်တရားစီရင်စနစ်နဲ့အသုံးချလို့မရတော့ဘူးဆိုတဲ့အခြေအနေတွေဖြစ်သွားတာအဲ့တော့ပြောချင်တာကဘာလဲဆိုတော့အချက်လက်ရှာဖွေတာတွေနောက်ပြီးတော့မှတရားဥပဒေနဲ့ဖြစ်ဖို့ကိစ္စတွေပေါ့နော်ဆိုတော့အဲ့လိုဟာမျိုးကြောင့်မလို့သာဒီအခုပြောနေတဲ့အစီအစဉ်ရောက်သွားတာအဲ့တော့ဒီကိစ္စတွေလည်းရေရှင်းမှာအလုပ်ဖြစ်နိုင်လားအလုပ်မဖြစ်နိုင်လားလို့ပြောရင်ကျွန်တော်မြင်ရတော့ကြာပါလိမ့်ဦးမယ်ဒါပေမဲ့ကြာပါလိမ့်ဦးမယ်ဆိုတော့ကအမှန်တရားကတော့ရှိနေတာပဲတော့ဒီမှာသတိဗမာပြည်နေနဲ့သတိပြုတင်တာပါလဲဆိုတော့ကုလသမဂ္ဂကဆုံးဖြတ်ချက်တွေကစီးနောက်မှုရှိတယ်အဲ့ဒါပါလဲဆိုတော့နိုင်ငံတွေပါပြီးတော့ဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်ပြောမယ်ဆိုလို့ရှိရင်ဗမာပြည်နဲ့အရေးရာနဲ့ပတ်သက်တဲ့အမြင်ပေါ်မှာဒါတို့ကငါတို့အားလုံးကဒီလိုတော့ဘုံသဘောတူညီကြတယ်ဆိုတော့ဟာဖြစ်တာအဲ့တော့ကုလသမဂ္ဂတစ်ခုလုံးအနေနဲ့တစုတစည်းတဲ့အရေးယူလို့ရတဲ့အကိစ္စတွေမှာကြာရင်ကြာမယ်အားနေချင်အားနေမယ်အဲ့ဒီဘုံရည်တည်ချက်ပေါ်မှာနိုင်ငံတကာကနေပြီးတော့ဗမာပြည်နဲ့ပတ်သက်တဲ့ဆက်ဆံရေးကိုကိုစီဆုံးဖြတ်တဲ့ကိစ္စတွေကပို့ပြီးတော့အရေးပါအရာရောက်လာနေတာဖြစ်တော့ဒါကလည်းနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့ဗမာပြည်လုံနေချိန်မှာဒါပြန်လဲကောင်းတဲ့အလားလားမဟုတ်ဘူးဒါလည်းသတိပြုတင်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာတော်တော်နေအောင်လီလိုက်ပေါ်မှာခဏနေပြီးပေါ့ခင်ဗျာနောက်ထပ်ပေးတဲ့ဆွေးနွေးမဲ့ကုသရာသွေးဖိတ်ခေါ်ချင်ပါတယ်ခင်ဗျာကုသရာသွေးကြားလာမသိခင်ဗျာခုနဒေါက်တာနေအောင်ပြောသွားတဲ့ဟာတွေလည်းရှိပါလေလက်ရှိမြန်မာနိုင်ငံနဲ့ကုလသမဂ္ဂရဲ့ဆက်ဆံရေးနဲ့ပတ်သက်လို့ကုသရာသွေးရဲ့အမြင်အကြံဉာဏ်လေးရင်လုံးပြောပါဗျာ။ဟုတ်ကဲ့
ဟိုကုလသမဂ္ဂကတော့အများအားသူကိုဟိုဒီ NLD ဆွေးအောင်ဆိုတော့ကေပေါင်းလေးပြီးထားတယ်သူကပြောတယ်တော့ဒီအခြေခံဥပဒေရာဟလာဒီကိစ္စဒီဟိုအကြမ်းသားဆွေးအောင်နေတဲ့ဒီရွေးကောက်ခံဆွေးအောင်နေတဲ့အလို့ချင်တယ်လို့လို့မရဘူးသူသူတိကျကျွန်တော်သတ္တနာတွေရဲ့အဓိကရင်းမြစ်ဖြစ်တဲ့ကျွန်တော်ဒီလက်ဆိုင်ကိစ္စမှာဖြစ်တဲ့ပြဿနာကြီးကိုဆွေးဆင်လာတဲ့မတော်ကနေပြီးသူ့လိုနဲ့ဒါကြောင့်မို့လို့ဟလာအစိုးရကိုဟလာဒီလိုအပ်တဲ့ကျွန်တော်တို့ဒီအရေးယူမှုတွေဆောင်ရွက်မှုတွေလုပ်ပါဆိုပြီးတော့ဟိုပြဿနာနဲ့ NLD အစိုးရနဲ့ကိုခွဲပြီးတော့ဟလာကျွန်တော်တို့ဒီကုလသမဂ္ဂနဲ့ပြီးတော့ကင်ကျယ်ဖို့ချိုးစားတယ်တဘောတစ်ခုကဒီအရသာအစိုးရဆရာဖို့ချိုးစားတယ်ပေါ့ဗျာစစ်တပ်ကိုပို့ပြီးဖြိဖို့ချိုးစားတယ်ပေါ့ဒီဒေသရှိတယ်ဆိုတော့ပြဿနာကဘာလဲဆိုတော့ကျွန်တော်တို့ဒီကုလသမဂ္ဂနေပြီးတော့ဒီဘောပြောသလိုဒီကျွန်တော်တို့ဒီအထူးကိုယ်စားလှယ်တို့ဒီ first finding mission တို့ဟိုပေးသွင်းဖို့လုပ်တဲ့အခါမှာဟိုအစိုးရအနေနဲ့ဘာအချက်တွေရှိလဲဆိုတော့ဒီအဖွဲ့ကြီးကရောက်လာရတဲ့ကျွန်တော်တို့ဒီစစ်တပ်ကထိန်းချုပ်ထားတဲ့ကျွန်တော်တို့ဒီ management area တွေကိုဝင်ပြီးတော့စုံစမ်းမေးမြန်းတာတွေလုပ်လာတဲ့အနေအထားမျိုးရှိလာမှာဆိုတော့ဟိုတကယ်တမ်းကျတော့ဖွင့်လင်းပြောရရင်ဗျာနိုင်ငံတကာကဒီလမ်းကြောင်းလေးကိုဖွင့်ထားပေးပြီးတော့ဟိုပါပါလေးကန်ကြွယ်ဖို့ကြိုးစားတော့လည်းပဲအိုးရမှာတကယ်တမ်းကျတော့အပြတ်တည်းစီသွားတယ်ဘာဖြစ်လို့လဲဆိုတော့တကယ်တမ်းကျတော့ तू ကတက်ကိုလေ तू ဟိုဘယ်လိုပုံလဲဟိုဖိုင်ဖိုင်နိုင်နိုင်ကြီးမဟုတ်ဘူးဆိုတော့ဟိုတက်ကိုလက်ညှိရတဲ့သဘောရှိအဲ့တော့ကုလသမဂ္ဂကနေပြီးတော့ခုလိုမျိုးကုလသမဂ္ဂလည်းမဟုတ်ဘူးမြေပြည်တိုင်းပြည်ရမှာဆိုတော့ဒီလိုမျိုးကျွန်တော်ဆောင်ရွက်လာမယ်ဒီသခိုင်ရေးနဲ့ပတ်သက်ပြီးတော့ဟလာကျွန်တော်တုံ့ပြန်စစ်ဆေးတာတွေလုပ်မယ်ဆိုလို့ရှိလို့ရှိလို့ရှိရင်ကျွန်တော်တို့ကသခိုင်ကိုပေးသွားမယ်နောက်တစ်ခါအဲ့တော့ပြောရဲကိစ္စကဒီကိစ္စမှာပတ်သက်တယ်ဆိုတော့တက်ရင်တက်ဖွဲ့ရုံတစ်ခါသွေးဆောင်ဝင်ပြရမယ်ဆိုဒီအပိုင်းနဲ့ကျွန်တော်ကိုယ်ကတကယ်တမ်းကျတော့သူကိုကိုကိုကိုရဲနေပေတယ်မှာမရှိဘူးဘက်ကိုရောက်ဆိုတော့ဘလိုရဖြစ်ဖြစ်အစိုးရအနေနဲ့တက်ကိုအရေးဆိုမလားသို့မဟုတ်တက်နေရှိမလားဆိုရဲတက်ကိုသုံးပို့လိုက်လို့ဖြစ်သွားတယ်ဘလိုပဲဖြစ်ဖြစ်ဒီကုလသမဂ္ဂရဲ့စူးစမ်းမှုကညှာတာပြီးတော့အစိုးရကိုထောက်ထားပြီးတော့ဒီလိုမျိုးလေးသူတို့ဘက်ကဖွင့်ပေးတယ်လည်းတစ်ဖက်မှာအစိုးရအနေနဲ့စဉ်းစားချက်ကတော့တက်ကိုဟလာတွေးလိုက်ပါဆိုပြီးတော့ကျွန်တော်တို့လုံမလားသို့ပို့သူကိုလိုက်ခါနေပြီးတော့ဟလာဟိုဆောင်ရွက်တဲ့ကျွန်တော်တို့ပူပေါင်းဆောင်ရွက်တဲ့ပုံစံနဲ့သွားတဲ့ပုံစံလုံးမလားဆိုပြီးတော့သူတို့တို့ကလည်းစဉ်းစားချက်ဖြစ်သွားဖြစ်သွားတော့အားလုံးသိပြီးတဲ့အတိုင်းပဲဒီပြည်တွင်းမှာပဲကျွန်တော်တို့ဒီ investigative inquiry ဆိုတဲ့ဟိုအဖွဲ့ပေါ့နော်
်တို့နိုင်ငံတကာပညာရှင်တွေပါဒါကိုဖွဲ့လိုက်ပြီးတန်းကြောင်းဘက်ကိုရောက်သွားတယ်ဆိုအဲ့ဒီတန်းကြောင်းဘက်ကိုရောက်သွားတော့ဒါတွေဘာဖြစ်သွားလဲဆိုတော့ကျွန်တော်ပြည်ပအနေလာမဲ့ test finding mission တို့ဘာလို့ညာတို့အားလုံးငင်းတဲ့အဆင့်ရောက်တော့ဘာဖြစ်လဲဆိုတော့တစ်ဖက်မှာဟိုကျွန်တော်ကုလသမဂ္ဂနဲ့ဆက်ဆံရေးမှာကအများကြီးထိခိုက်လာဆိုတော့ကုလသမဂ္ဂပြောတာဆိုတာကိုငင်းပယ်တယ်အလားမသိတိုးရှင်းသူ့တယ်ဆိုရင်အနေထားမျိုးဒီရောက်ဘာမှမသိရောက်လာပို့ဆိုတာကျွန်တော်ဒီအသေးဒီထဲမှာရှိတဲ့ first finding sorry ဒီထဲမှာရှိတဲ့ inquiry ကနေပြီးတော့ကျွန်တော်ဒီဘယ်လိုကောင်းပဲအများယုံကြည်တော့တယ်ကျွန်တော်အစီရင်ခံစားလို့ဟာမျိုးတွေဆက်မလာတဲ့အချိန်ဆက်တန်းတူရဲ့အနေထားမျိုးဖြစ်လာတယ်အခါကျတော့ပို့ဆိုတာကဘာဖြစ်လာလဲဆိုတော့ကျွန်တော်တို့ကဒီဘက်မှာသိုးရိပ်မှုတွေအဲ့တော့အထူးဖြင့်ကုလသမဂ္ဂနဲ့ဆောင်ရွက်နေတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါမျိုးဒီအစိုးရကိုလည်းညှိနှိုင်းတာထားပြီးတော့ဆောင်ရွက်နေတော်လည်းပဲအစိုးရကမသိသေးခြင်းပြုတယ်အဲ့ဒါတက်ကိုပဲပူပေါင်းဆောင်ရွက်နေတယ်ဆိုတော့အယူဆချက်တွေတစ်ခါမှပုံကျင်းထားလာတယ်ဟုတ်ကဲ့တစ်ခါမှဒီလိုအခြေအနေတွေကဖြစ်ရတဲ့အချိန်မှာကျွန်တော်တို့ဒီဘက်မှာလည်းတကယ်ကျွန်တော်တို့ဒီဒုက္ခနဲ့ပတ်သက်တဲ့အဲ့ဒါဟိုစဉ်းကျင်စဉ်းမျိုးနေနဲ့ပတ်သက်ပြီးတော့ဟိုပြောကြရအများကြီးခက်ခါနေဖြစ်လာတယ်ဆိုတာပြောလို့ပေါ့ဒီတရားရေးမှန်တိုင်းကိုကျွန်တော်တို့မတက်မှတ်နိုင်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဒီနေ့ဒီမှာသနာပြဝင်ဖြစ်တဲ့အခါမှာကြိုက်ပြောတဲ့အခါမှာကျွန်တော်တို့ပြောကြစီစားရအများကြီးဖြစ်လာဆိုအထူးရအချင်းပြောရင်ကျွန်တော်တို့ရိုးရိုးလေးဒီထဲမှာရှိတဲ့ကျွန်တော်တို့ဒီကျွန်တော်တို့ပြည်ပလူဖွဲ့ကြီးမှာရှိတဲ့လူဖွဲ့ရေးစံချိန်စံမျိုးတွေကိုသူ့အနေနဲ့တစ်ဖြည်းဖြည်းချင်းသိုးမိတာသူ့ကမခက်ဘူးဆိုတော့တစ်ဖက်မှာရခိုင်လူကိစ္စလူမနိုင်ရင်ကသူ့တယောက်တည်းမပြီးတဲ့ကိစ္စမျိုးတက်နေပူပေါင်းဆောင်မဲ့ကိစ္စမျိုးဖြစ်လာတဲ့အခါမှာအဲ့ဒါကိုတွေ့ပြီးတော့ကျွန်တော်တို့ဒီခတ်လာတဲ့ရလဒ်ကိုရင်ဆိုင်တဲ့အခါမှာကျွန်တော်တို့သွားပြောသူဒီလူခွေကြီးနဲ့ပတ်သက်လို့ဒီဆိုးရကအလားဟိုအလေးနဲ့မထားဘူးကွာတော့ချိုးပေါက်တယ်လို့ဖြစ်နေချိုးပေါက်မှုတွေကိုမသိလို့ရှင်ဖြစ်နေဆိုတော့ဘောအောင်ရောက်မှမသိတော့ဘူးအခြေအနေကတော့ရှင်းရှင်းပြောရတယ် energy ဆိုးရအနေနဲ့တုံရင်းကန်ရင်မနိုင်နေရတယ်ပြီးတော့ဒီအခြေအနေ
ကျွန်တော်အဲ့မှာကိုတီယား
အနေနဲ့ကတော့ဒီလူခွေရေကိုမသိလို့ရှင်ပြုခဲ့နေတာမျိုးတော့မရှိဘူးသို့တော်လည်းမနိုင်နေတဲ့အနေအထားလို့ပဲကျွန်တော်ပြောချင်
ဟုတ်ကဲ့ကျွန်တော်အဲ့မှာကိုတီယားကိုတခုမေးချင်တာကခုနကဒီတော့ဆန်းစုကြည်ဦးဆောင်တဲ့ energy အစိုးရအနေနဲ့ဒီအမျိုးသားရင်ကြားစီကိုဦးတည်လို့ပဲဒီကုလသမဂ္ဂနဲ့ဆက်ဆံရေးမှာထိခိုက်တာလားဒါမှမဟုတ်သူတို့ကိုယ်တိုင်ကကုလသမဂ္ဂရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးဝင်လုံးမဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးအယုံမရှိအကြုံကြီးမရှိလို့ဒီလိုဖြစ်တာလားဒီနှစ်ချက်ကဘယ်ဘက်ကိုတာမယ်လို့ထင်ပါလဲ
လက်ဖြုတ်ကြဒီလိုကျွန်တော်အမြင်ပြောရရင်ဟိုကျွန်တော်ပြောသူပေါ့ဒီစက်ခဲလာဒီတာဝန်ခဲ့တဲ့ဒီသူတို့ဒီဖြစ်ခင်ပါပေါ့နော်ကျွန်တော်ဒီပုံစံဆက်စည်လုပ်ပြီဆိုတဲ့ဟိုကကျွန်တော်တို့ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့ဒီတိုင်းရင်းသက်ဖွဲ့တွေနဲ့ပြည်သူမီးမြန်းတာလို့အဲ့ဒီဒေတာကိုဖြစ်သွားတဲ့နေရာကိုသွားပြီးလေ့လာခွင့်ပြုတာမျိုးတွေလုပ်ရမှာလုပ်ရင်တော့ကျွန်တော်တို့တက်နေဒီလိုမျိုးအစိုးရရဲ့ပြီးတော့ဒီတိုင်း open ဖွင့်ပေးလိုက်တာနဲ့တက်နေအကြီးကြီးဆက်လာတက်ဆိုတော့သူကအကြီးကြီးဆက်လာတက်ရင်ဘာဖြစ်မလဲဆိုသူ့ရဲ့ဆော့ဆိုတဲ့ဒီရင်သားစေလုပ်နေတာလည်းထိခိုက်ပြီရင်သားစေရေကိုဒီပဲကြည့်ပြီးတော့လုံးနေလာလားဆိုလို့ချင်းအဲ့ဒီလိုကြီးလည်းတက်ရက်ကြီးလည်းမဟုတ်ဘူးဗျာဟိုတရားစေရေးကကျမတို့ကအတွေ့အကြုံသိမဲ့ဒီလိုလည်းမဟုတ်ဘူးလုံးကောင်းလုံးကြီးတွေမှာညှိသွန်းလာတဲ့အခါကျရင်ကသနာအဲ့ဒီလိုပဲနောက်ဆုံးကျတော့လမ်းကောင်းသွားမယ်ဆိုတော့အနေထားမျိုးဖြစ်တယ
်ဟုတ်ကဲ့
သူကအဲ့ဒီမှာလည်းသူကအဲ့ဒါကိုငဲ့တာလည်းပါတယ်ဆိုတော့ဟိုဒီနိုင်ငံတကာနဲ့ကူပေါင်းဆောင်ရွက်ခြင်းနဲ့တိုးတော်လည်းပဲသူကအားလည်းဟိုသူကကိုယ်နဲ့ကခံစားလာတယ်သူတို့ကိုယ်နဲ့ကခံ personally ခံစားလာတာတချို့ကိစ္စတွေမှာလောက်အောက်ခြေကတက်လာတဲ့တရင်လေးရောသူတို့ကိုယ်တိုင်ကြုံရတာလေးရောတစ်ဖက်ဆောင်နဲ့လုပ်တယ်လို့ဆိုတာအကုန်လုံးမဟုတ်တော့လည်းပဲနိုင်ငံတကာကနေလာတဲ့အဖွဲ့အစည်းတွေမှာတချို့သောပုံပုံများဟာပါပါလိမ့်မယ်ကျွန်တော်တို့ဒီအဖွဲ့အစည်းတွေမှာအဲ့တော့သူတို့မှာလည်းဟို emotion ရှိတာမျိုးလည်းရှိမယ်အစိုးရကမယုံတာမျိုးလည်းရှိနိုင်တယ်တန်တရားနဲ့တကူရဲ့ဒါတာလည်းရှိနိုင်တယ်ဆိုတော့ဟိုနိုင်ငံတကာလာတဲ့ဒီ mission တွေမှာလည်းလူတိုင်းအကုန်လုံးမကောင်းဘူးအကယ်၍ဖွင့်ပေးလိုက်လို့ရှိရဲအကယ်အဲ့ဒီလူတွေကအဲ့ဒီဒီလုပ်ငန်းတွေကိုဥဆောင်လုပ်သွားပြီးတော့ကျွန်တော်တို့ဒီတွေ့လာတဲ့ finding တွေကတစ်ဖက်ဆောင်နဲ့ဖြစ်နေရင်ကျွန်တော်တို့ဒီအစိုးရအဲ့နောက်ကိုလိုက်ရတော့မှာအဲ့ကြဘယ်လိုလုပ်မလဲဆိုတော့စဉ်းစားချက်လို့ရှိ
ဟုတ်ကဲ
့အခုလုပ်ခဲ့ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်
ကနိုင်ငံတကာဖွဲ့စည်းပုံပေါ်ပါလဲအပြေဝမယုံကြည်ရလဲပါတယ်
ဟုတ်ကဲ့ဒေါက်တာနေအောင်ကုတီယာသူရောလီလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာဒီတော့ရရှင်ရှုလီလိုင်းပေါ်ရောက်နေလို့ကျွန်တော်တက်နိုင်လောက်ခေါ်သွားပြပါမယ်အရင်ဆုံးကုတီးလက်မူတူတော်တော်လေးဆွေးနွေးမိများပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့နော်အစိုးရရဲ့လောက်ရစစ်တပ်ရဲ့လောက်ရကိုကြည့်ရတာတော့နော်ရိုးသားမှုမရှိဘူးဗျဘာလို့လဲဆိုရင်ကျွန်တော်တို့မြန်မာနိုင်ငံမှာနော်ဖိနှိပ်မှုကအများများစွာရှိခဲ့တယ်လို့နော်နှစ်ပေါင်းများစွာလည်းဖိနှိပ်မှုရှိခဲ့ပါတယ်ခင်ဗျာအဲ့ဒါကြောင့်မို့နော်အခုလက်ရှိအစိုးရအဖွဲ့အစည်းနော်စစ်တပ်အဖွဲ့အစည်းတွေပြောထုတ်နေတာလိမ့်နေလက်သားမှုတစ်ခုဖြစ်နေတယ်ခင်ဗျာ။ဒါကုလသမဂ္ဂကိုယ်စားလှယ်တော်တွေတော့ဗမာအစိုးရစစ်တပ်ကိုယ်စားလှယ်တော်တွေကနော်ကုလသမဂ္ဂတက်ပြီးတော့နေရာယူတော့တက်တော့လိမ့်နေတော့ကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ။စစ်တပ်ကိုယ်စားလှယ်တွေကဒီလိုပဲဗျာ။ပြောဝင်ရပုံကိုယ်တွေပြောနေတာကလိမ့်နေမှုအများကြီးပါနေတယ်ကျွန်တော်တွေ့ရတယ်။ဟုတ်ကဲ
့ဟုတ်ကဲ့ကိုတိလက်မှုကတော့
ကျွန်တော်ပြောရမယ်ဆိုရင်နော်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နော်တိတိကျကျမမတန်တာနော်ပြက်ပြက်တတအရေးယူဖို့လိုတယ်ဗျ
ဟုတ်ကဲ့ခင်ဗျာ
ဆိုရှင်ကျွန်တော်မြန်မာနိုင်ငံရဲ့ဒီလိုပဲသွားနေမှာပဲ
ဟုတ်ကဲ့ကျွန်တော်ညက်သက်တော့ရှင်တူလှည့်ပေးကြပါလေကိုတိလိုက်မှုကြီးကိုစလိုက်ဖွေကွန်ကိုစလိုက်ဖွေကွန်ဆွနေမေးမြန်းလို့ရပါတယ်
โอเคจะใครยิ่งกี่การ์ดหัวส่วนไหนไม่ส่วนนั้นตัวสุดท้ายไม่ทีไม่บาเบลเลยจ้ะรอยี่สิบนายงานนี้เลยใช่ไหมส่วนการเลิกไม่ส่วนเลยเว้ยจำรู้กี่สันเนปานี่เรียกหาจ้ะรอยี่สิบการดูแลตัวมันเลยเออรอจีนก็เลยเว้ยมีเจตนาวะเลยเว้ยเท่ๆวินอีลูลาตีลูลาไม่ดีเออรอตัวที่เกลี่ยมาตัวเออมีเสียงว่าชุดไม่ส่วนนะจุดนู้นนายงานดูแลมีน่าเสียเลยมีชีแต่เราเรื่องมีอะไรงามมาลูกคุยยี่ลูกเจ้าเมื่อสิ่งนั้นนุ่งท้องสุดทุกที่มาเช็คเขาอุบลีปฏิเสธอุบลีอะไรแบบลูกคุยยี่กูกับเพื่อนที่เดินในเรื่องอุบลีเรื่องเขาเจออยู่น่าเราเป็นยารีติงเชื่อว่าอะไรแบบสาบติงยารีติงยามติงยาวูน่าสิ่งยี่มวยเต็มหุ่นเลยชิ้นเดียวแต่เราเรื่องนี้อันนี้ถ้ามาสิ่งนั้นลูกคุยยี่กับจันเดียจะขันกิจสาวมาเขาเป็นจันเดียนี่เป็นมาสิ่งนั้นสุดก็โอ้ยี่ปีอาตตาไก่ดีดีออกมาตั้มโรกเลยเว้ยผมยังหาท้าวเสียเลยไม่รู้ว่าวูเออเราจะคู่เดียวไม่สวยเนาะจะใครเกี่ยวมาสวยเนาะตั้มโรกูอ่านาเลยตั้มโรกูเจ้าลุงจะคู่เทมเขาเป็นไงดีจะใครเกี่ยวมาสวยเนาะจะใครดีดีเนี่ยจะรู้ในงานตาลีเออเกี่ยวสิทธิ์ได้ด้วยลุลุลลันในงานตะการวิ่งใครไม่สวยเนาะมันรู้ละอะไรเจตนาพิลาบิโรน่ามาลีเทปูบิโรสุขเทปิโรมาพิชิลุมีอะไรအချင်းရောက်မှာကိုလည်း NDI ဆူကလည်းစူးရင်ပူရတယ်လို့ကျွန်တော်မြင်တယ်။
ဟုတ်ကဲ့ခင်ဗျခုစလိုက်ပွေကိုကျေးဇူးပါကျွန်တော်ခုတမ်းမအောင်ဖိတ်ခေါ်ကြပါလေတူတူလေးဆွေးနွေးပြီးမြန်ပြီးပါ
။ဟုတ်ကဲ့ဟိုဘုံဝေးဝင်းတော်ကိုပြောတယ်ပေါ့ရခိုင်မှာရှိရယောက်ျားမှအေးပဲဆိုအကုန်ပြောတာပေါ့လေ။နောက်ရိညာကိစ္စကိုလည်းဟာလာဥက္ခိညုံကဘာဥက္ခိညေပြောပြီးသားဘရင်ကကသူတို့ရှိပါတယ်ဆိုပြီးတော့ကြခိုင်လက်ထက်ကပြောထားပြီးသား။အခုက NDI ကဘာလုပ်လဲဆိုတော့ကိုစင်းတေစိတ်တင်နေဖုံးလို့ဖြစ်နေပါတက်တော့တတာမှပြောခဲ့တာဟုတ်ကဲ့ဒီလောက်ပါ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ကုစုဝေဒီလိုင်းပေါ်မှာရှိလိုက်ရှိသေးတာမသိဘူးကုစုဝေဆွေးနွေးမြင်မြန်လို့ရပါတယ
်ဟုတ်ကဲ့ရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပြောပါခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ဒီတော့ဟုတ်ကဲ့ကျွန်တော်ဒီအပေါ်ပေါ်မှာပြဦးဇပမကနိုင်ငံနဲ့နိုင်ငံဟာနိုင်ငံကရုပ်ခွေးပြာတဲ့နိုင်ငံတိုင်းနိုင်ငံသားတိုင်းရပ်ပြရမယ်လက်မထိတ်ခါကြရတယ်ဒီဘက်နဲ့တော့ကိုယ်တော်ဒီတော့ဒီလိုကြီးလေးကိုဆိုပြီးတော့အဲ့ကြောင့်နေလာပြီးတော့2015မှာဒီလိုရဲ့ဆင်းရဲကိုသိကျင်းပြီးတော့အနိုင်ရတော့ဆင်းရဲကြီးရတယ်ခုလိုမျိုးပြောလို့ဆင်းရဲကြားပါလေအကြက်ထမှလည်းကြားတယ်နေရာမှာကြားနေရပါလေဒါမှတကယ်တကယ်ဟိုဘယ်လောက်ကြာဖြစ်ရကနော်ကျွန်တော်အမြင်ပြောမယ်ဒီလိုကိုအဲ2015ကြီးရအခုကတခြားကာကွယ်ခဏတခြား
ဟုတ်ကဲ
့တခြားငွေကြေးတခြားဒီနေ့ခင်ဗျာ
ဟုတ်ကဲ့ကုစုဝေနဲ့လေးဖြတ်ပြောပြပါလား
အင်းအခုရပါဟုတ်ကဲ့ဟိုကတိုင်းပြည်သင်္ကြန်နေရတဲ့အကြောင်းကလည်းအနေနဲ့အခုမှပြောဦးတယ်ဗျာသင်္ကြန်ကြီးဦးတယ်သင်္ကြန်ကြီးလည်းကြာ
ဟုတ်ကဲ့ကုစုဝေပြောချင်တာတော့ဒီ2008ဖွဲ့စည်းပုံဆိုတဲ့ဟာကိုခံပြောတာပေါ့နော်အဲ့တော့ကျွန်တော်ပင်နိုင်ဆွေးနွေးတဲ့သူတွေပြန်ပြီးအလှည့်ပေးခြင်းပါလေကိုနိုင်အောင်ဒေါက်တာနိုင်အောင်ကိုဖိတ်ခေါ်ခြင်းပါလေခင်ဗျာဒေါက်နိုင်အောင်ဒီအထူးဖြစ်ဒီဒီရခိုင်ကိစ္စကကုလသမဂ္ဂမင်းနဆာမှာတော်လေးတင်းတင်းမာဖြစ်နေတယ်အဲ့တော့ဒီနေရာမှာဘင်္ဂလားဒေ့ရှ်ကဆိုလို့ရှိရင်ဝန်ကြီးချုပ်ကိုရိုင်းအထွေထွေညီလာခံတက်ပြီးတော့တက်ရောက်တယ်နိုင်ငံတကာခေါင်းဆောင်တွေနဲ့တွေ့တယ်ဖြစ်ရှင်းတယ်အဲတခုပဲရှိတာမြန်မာနိုင်ငံဘက်ကဆိုရင်ကျွန်တော်တို့ဒီဝန်ကြီးအဆင့်လောက်ပဲပြောင်းစုဝန်ကြီးအဆင့်လောက်ပဲတက်ပြီးတော့တကယ်ခေါင်းဆောင်ပိုင်းဒေါန်ဆန်းစုကြည်ကိုရိုင်းလာရောက်နိုင်ခြင်းမရှိသေးပါဘူးနှစ်နှစ်သုံးနှစ်လောက်ရှိပါပြီအဲ့တော့ပြောမယ်ဆိုလို့ရှိရင်ဒေါန်ဆန်းစုကြည်ကိုရိုင်းထဲထဲဝင်ဒီနိုင်ငံတကာနဲ့ဖြစ်နေတဲ့ကိစ္စကိုဝင်ပြီးတော့ဖြစ်ရှင်းရောပြီးလဲနိုင်ပါလား
အော်တခုရှိတာဟိုကျွန်တော်တို့ခုနပြောနေတဲ့မေကွန်းရဲ့ဟိုတောက်လျှောက်တဲ့ဟိုဒီ NLD ဆိုတာအောက်ဆိုတာ NLD ဆိုတာပါပြောတာပါဒါပေမဲ့တကယ်တမ်းပြဿနာကဘာလို့ဆိုစစ်တပ်ကျူးလွန်နေတာစစ်တပ်အဲ့တော့ကျွန်တော်တို့ပြည်သူတွေဘက်ကကြည့်လို့ရှိရင်ကျူးလွန်နေတဲ့စစ်တပ်ကြီးလက်တိုင်လို့မရအဲ့တော့နိုင်ငံတကာကိုရောက်ကုန်တယ်ဆိုတော့အဲ့တော့တခြားလူတွေရောက်တဲ့အခါကျတော့ပြည်ပအာခုပစိန်ရောဖြစ်ပြန်အောင်ဆိုတော့ပြဿနာအဲ့ဒါအခြေခံအဲ့တော့ကျွန်တော်တို့အစိုးရကဘာလို့ဆိုတော့ဟိုအငင်းခံယူချက်ပေါ့နော်ဆိုင်တဲ့ကကျွန်တော်မြင်တာကတော့ဗာလဲဆိုခုနပြောတာလက်ခံပါတယ်စစ်တပ်ကလည်းအင်အားကြီးရေလှုပ်ရှားတုံးနေ2000လဲဟိုအကာအကွယ်ယူထားတယ်ဒါပေမဲ့လို့ကျွန်တော်နားရတဲ့ procedure ရပြောရင်ဟိုစုံစမ်းစစ်ဆေးကော်မရှင် FFM ပေါ့အဲ့တော့သူတို့ကသူတို့တွေ့ရှိချက်တွေကိုသူမထုတ်ပြန်ခင်မှာစစ်တပ်ကိုလည်းပို့တယ်အစိုးရကိုလည်းပို့တယ
်အဲ့တော့ကျွန်တော်10မိနစ်လောက်နေနဲ့ချုပ်ပြီးတော့ပြောပြပါလားကျွန်တော
်ဟုတ်ကဲ့ NLD အစိုးရကနေပြီးတော့ဒါ local inquiry ဟိုနိုင်ငံခြားသားတွေပါတဲ့ inquiry လုပ်တယ်ဆိုအချက်လက်တွေမရှိဘူးဆိုအချက်တွေကိုပြန်စုံစမ်းပြီးတော့ဒီအရေကိုကမတိသေးတော့မှဒါစစ်တပ်ကိုမေးလို့ရတယ်။နော်ရှင်းလို့ဖြည့်ရှင်းပေးပါလား။ဟောကော်မရှင်ကိုအဲ့လိုရတယ်ဆိုတော့အဲ့လိုနေမျိုးနဲ့ဖြည့်ရှင်းလို့ရနိုင်ငံတကာကိုလည်းဖြည့်ရှင်းအကျွန်တော်တို့ဒါရဲ့ဟိုဘာလဲဟိုအကျူးလို့ပြောတဲ့သတင်းတွေဆိုပြအဲ့လိုမျိုးဖြည့်ရှင်းလို့တော့မရဘူး။ဒါကြီးဖြစ်နေတာမှန်လားမှားလား
ဖြစ်နေတာမှန်တယ်ဆိုရင်ဘယ်လိုဖြေရှင်းမယ်ဆိုတော့ဥစ္စာနဲ့မဖြေရှင်းရင်တော့ခက်ခဲတွေ့လိမ့်မယ်လို့တင်တ
ယ်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုတရားသွေးကိုနောက်ဆုံးမေးချင်ပါတယ်ကျွန်တော်ချိန်လဲ10မိနစ်ကျော်လောက်ပဲရတယ်ကိုတရားသွေးကိုမေးချင်တာခုနကျွန်တော်မေးတယ်မေးခုမှာပဲဒေါ်ဆန်းစုကြည်ကိုယ်တိုင်နိုင်ငံတကာထွက်ပြီးတော့ဖြေရှင်းရင်ပြေလည်နိုင်ပါလား
ကျွန်တော်ပြောတာမယ်ဗျသူကဘယ်လိုလဲဒေါ်ဆန်းစုကြည်ကိုယ်တိုင်ဖတ်ဖို့ခဏလေးသူကသူ့မှာ strategy တစ်ခုရှိတယ်အဲ့ဒါဘာလဲဆိုတော့ coffee arena commission ဆိုတာ coffee arena commission ဆိုတော့သူကကုလသမဂ္ဂကို indirect ဖြစ်တာဘာလို့ကုလသမဂ္ဂရဲ့ဆွေတင်မှုဟောင်းကိုသူက commission ဖွဲ့ပြီးတော့ဒီကိစ္စကိုဝန်ကိုင်းတွေခိုင်းတာဟာသူ့ရဲ့ strategy တစ်ခုပဲအဲ့တော့ coffee arena commission ကနေပြီးတော့အတတ်တူထားတဲ့ဟာတွေမလုပ်နိုင်သေးဘူးတစ်ချက်သူကိုယ်တိုင်ကနေပြီးတော့ဖွဲ့စည်းထားတဲ့ကျွန်တော်တို့ inquiry body ကနေပြီးတော့စုံစမ်းစစ်ဆေးအစီအစဉ်ကသာဖတ်မလာဘူးအဲ့ဒီကခုကအော်ဒီရင်လုပ်နိုင်ရဲ့တော်တော် key ပေါ့လေအဲ့ဒီကခုကိုကိုယ်တိုင်လုပ်ထားတဲ့ကခုအမအောင်မြင်မလုပ်နိုင်သေးတဲ့လူလူဝင်တယောက်တည်းဖတ်သွားလို့ကတော့အားချက်လိုက်မှမပါပဲကျွန်တော်ဆင်းရဲဆင်မပြေတော့ဘူးအဲ့ဒီကခုကိုလောက်ပြရင်တော့ကျွန်တော်တို့အချိန်လေးတစ်ခုကိုရောက်မယ်လောက်ထားတာလည်းနှစ်နှစ်ကြာနေပြီဆိုတော့ဟိုဒါကိုပဲအားဆိုင်ဖို့ကိုလိုတယ်လို့ကျွန်တော်ကတော့မြင်ဟုတ်
ဟုတ်ကဲ့ကျွန်တော်လည်းလေးတူလေးထပ်မေးချင်တယ်အဲ့တော့နိုင်ငံတကာနဲ့ပတ်သက်ပြီးတော့အခုမြန်မာအစိုးရချိကပ်နေတယ်ခုအဓိကပြောမယ်ဆိုအခုရခိုင်ကိစ္စဆိုရင်သူ non corporation လို့ဟာမျိုးသူတို့လက်ရှိဖွဲ့ထားတဲ့ FFN တို့ဘာတို့ကိုသူတို့ဆက်ဆံနိုင်ဘူးသူတို့အတိမန့်ပြုဆိုတဲ့ဘောမျိုးအဲ့တော့ဒါတွေကတကယ်တမ်းအလုပ်ဖြစ်မဲ့ထင်လားကိုတရားသူရဲ့အမြင်သိချင်ပါတယ်
ကျွန်တော်ပြောတာသူကပြောရတဲ့ဟာတွေကတကယ်ချေထက်တယ်သူကဒါသူ့ event လုပ်တာမဟုတ်သူကပညာရှင်တွေပါတယ်နိုင်ငံတကာသူကကုလသမဂ္ဂကိုကျွန်တော်တို့ဟိုခြေပဖို့သူကသူကလည်းနိုင်ငံဆောင်ပါတဲ့အဖွဲ့ကြီးသဘောမျိုးနဲ့သူကပြင်ဆင်တာကဘာလို့ strategy ကအဲ့ဒါကတကယ်တော်တော်များများနဲ့အချက်လက်ခိုင်ခိုင်မာမာတွေနဲ့အားလုံးယုံကြည်လောက်တဲ့အချက်လက်တွေနဲ့ထွက်လာမယ်ဆိုရင်တော်တော်ပြေတောက်တယ်ကအခုကရောမှာပို့ပြီးတော့တိတ်တိတ်လေးကိုဘက်ကအပန်ပို့ပြင်းတင်ရလေးသူ့ရဲ့ဘူကပို့ကြီးလာလေးလောကကန်ကပို့ခတ်လာလေးဟိုဖြည့်ဆင်းရမဲ့တက်တာလေးပို့ပြီးနဲ့ဆိုင်လာလေးဖြစ်လာတယ်ဆိုတော့โอ้ชิ้นตัวนี้แบบมาอ่ะเกเรตายไอ้ดีชิ้นมาดีลงตัวตอปดีลงเปลี่ยนแล้วแต่ถ้าโหลขึ้นตัวตัวชิ้นมาลงท้ายหาเนี่ยอะละฮาตะขึ้นตัวตู้ตัวก็ก็ตัวก็เจอตัวชิ้นมาลงท้ายพี่ละหาโหไม่ปี้แก่เสียคุกิอานะคอมมิชชั่นอาจารย์ปุจจะที่กองเลยพอราเนี่ยตัวก็เจอตรงนั้นสิทธิ์คอมมิชชั่นอ่ะนี่พี่แล้วตัวปีงานลาพัดพี่แล้วสิทธิ์ตะกะดีเกษตรมาบล็อกตาวันชิ้นเลยโดยอะเพทุบไปเองเนาะตัวเราเนี่ยแรงกระดากานี่พี่แล้วอะคุผิดในเกษตรตัวเราอะการตัวก็เบลานซ์อะคุยะลาพี่แล้วกูบักเฉลานเนี่ยโปรชิ้นปูพี่စမ်းမစားလာလိမ့်မယ်လို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ခင်ဗျာ
ဟိုပဲအဓိကဆောင်ပေးလောက်ရမယ်လို့ကျွန်တော်မြင်တယ်ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒိုင်ရိုက်လေးလိုက်အစီအစဉ်ချင်းဆီတော်လေးပါပေါင်းဆွေးနွေးပြီးတဲ့ဒေါက်တာနေအောင်နဲ့ဦးတီဟာသွေးဂျနက်ထရော့ရှင်တွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရိုက်လေးလိုက်အစီအစဉ်ကိုတော့ဒီမှာပဲညနာခွင့်ပေးပါခင်ဗျာ
သူမခင်ဖြူထွင်းတဲ့အသူကိုသားညုံဦးစီစဉ်တင်ဆက်တဲ့တိုင်းရီလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့7:00နာရီအထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမအေးသနာကျော်ကပြောပြပေးပါအောင်ရှင်
ဆီးရီးယားအရှေ့မြောက်ပိုင်းမှာဂတ်စ်တပ်ဖွဲ့တွေကိုစစ်ရေးပဋိပက္ခတွေဖြစ်နေတဲ့တူရကီနိုင်ငံရဲ့သမ္မတရီဂျစ်ထယ်ရစ်အာဒိုဝမ်ကဆီးရီးယားမြောက်ပိုင်းပြဿနာကြောင့်ဆွေးနွေးဖို့အတွက်ရုရှားနိုင်ငံကိုရောက်ရှိနေပြီးတော့သမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့ပါတယ်။လောလောဆယ်တော့အမေရိကန်နဲ့သဘောတူညီမှုရယူထားတဲ့ပြည်ခတ်ရေးဆေးရေးမကြခင်နိုင်ပိုင်းတွင်ပြက်ပြဲသွားတဲ့အခါမှာသူတို့ရဲ့ Peace Spring ငင်းငယ်ရင်တွေဆိုတဲ့စစ်စင်ရေးတွေပြန်စတင်ပြီးတော့ Gas တပ်ဖွဲ့တွေကိုတိုက်ထုတ်မယ်လို့ Mr. Erdogan ကဒီကနေ့ပဲပြောကြားထားပါတယ်။ရုရှားနဲ့နိုင်ငံအရေးဆွေးနွေးမှုတွေပြုလုပ်ရအောင်လို့ Mr. Erdogan ကဒီကနေ့ပဲရုရှားနိုင်ငံပင်လယ်နဲ့အကမ်းကမ်းခြေအပန်းဖြေမြို့ဖြစ်တဲ့ဆိုချီကိုရောက်ရှိသွားခဲ့တာဖြစ်ပါတယ်။EU ဥရောပသမဂ္ဂကနေပြီးတော့ Britain နိုင်ငံခွဲထွက်ဖို့အစီအစဉ်ကို British အောက်လွှတ်တော်ကမြင်းမြန်ဆန်ဆန်အတည်ပြုမပေးနိုင်ဘူးဆိုရင်တော့လွှတ်တော်ရွေးကောက်ပွဲပြန်ပြီးတော့ကျင်းပမယ်လို့ British ဝန်ကြီးချုပ် Boris Johnson ကဒီကနေ့ပဲသတိပေးသွားပါတယ်။ညနေပိုင်းမှာက EU ဥရောပသမဂ္ဂကနေ Britain နိုင်ငံထွက်ဖို့အတွက် British ဝန်ကြီးချုပ် Boris Johnson တင်သွင်းထားတဲ့အစီအစဉ်နဲ့ပတ်သက်လို့ British အောက်လွှတ်တော်မှာအရေးကြီးတဲ့မဲခွဲဆုံးဖြတ်မှုတစ်ခုလုပ်ဖို့ရှိတာပါ။အမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူကြောင့်စုံစမ်းစစ်ဆေးပေးဖို့ယူကရိန်းအစိုးရကိုဖိအားပေးပြီးယူကရိန်းကိုပေးမဲ့အမေရိကန်ရဲ့အကူအညီတွေကိုသမ္မတဒေါ်နယ်ထရမ့်ဆိုင်းငံ့ခဲ့တဲ့ကိစ္စနဲ့သမ္မတကိုအရေးယူဖို့အတွက်အောက်လွှတ်တော်ဒီမိုကရက်အမတ်တွေစုံစမ်းစစ်ဆေးနေတာမှာဒီကနေ့မှာတော့ယူကရိန်းဆိုင်ရာအမေရိကန်တန်မတ်ဟောင်းလွှတ်တော်မှာမေးမြန်းစစ်ဆေးခံရမှာဖြစ်ပါဂျပန်နိုင်ငံတိုကျိုမြို့တော်မှာဧကရာဇ်ဘုရင်တစ်ကိုဒီကနေ့ပဲဘိသိက်ခံနန်းတပွဲကျင်းပခဲ့ပါတယ်။ Imperial နန်းတော်မှာကျင်းပတဲ့ဘိသိက်ခံအခမ်းအနားမှာတော့ဘုရင်နာဟူရီတိုကမင်းတို့ရဲ့ဂရီးကဝတ်တွေကိုဖတ်ကြားခဲ့ပြီးတော့နိုင်ငံရဲ့ပြည်ယုတ်ဖြစ်ရောပြည်သူတွေရဲ့စီလုံးမှုအတွက်ပါသူလိုက်နာခြေပြွန်ရမယ်တာဝန်တွေခြေပြွန်စေရမယ်လို့ကတိပြုသွားပါတယ်ရှင်။
တရင်အချင်းချက်ကိုမှအေးသနာကြောင့်ကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမှခင်ဖြူတွေဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ30နဲ့40 48နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနင်္ဂလာပါ။
This program has come to you from the Voice of America, Washington.